Welcome to the Voice of America in Burmese.
mingla mnek khema thora shin mya shin american bureau su washington dc myo ro boa american tan ye 2022 khu ne august la 2 ye ni tanin la ni mnek khin season 2 ko hlain do meter 25 40 51 tit ka ni dai yai thau lwin pe ni ba bi shin thora shin mya shwin lan chem mye cha ba se shin chuma thing ki type ba di kini season ni ko dawin yu tin set taw ma ba boa myanmar bai season ye mnek khin radio season 2 ko yauk tan ka ni ba တို့ချက်ထုတ်လွှင့်ပေးနေပါတယ်ဒီမနက်ခင်းနားဆင်ကြရမယ့်သတင်းတွေထဲမှာတော့မြန်မာဆီယနာတိမ့်မှုစန့်ကျင်မှုတွေနဲ့မြန်မာကိုဗစ် -19 အခြေအနေနောက်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကြီးညာပြီးနားဆင်ရမယ့်သတင်းဆောင်မတစ်ခုထဲမှာတော
့ဒုတိယတရားမျှတတဲ့ပါတီစုဒီမိုကရေစီအထူးထူးရွေးကောက်ပွဲကျင်းပနိုင်ဖို့အခြေအနေတွေဖန်တီးပေးရပါမယ်ကြိုတင်ပြစီမှုတွေဆောင်ရွက်ကြရပါမယ်ပါတီစုဒီမိုကရေစီအထူးထူးရွေးကောက်ပွဲကို
ဘိုးချုပ်မှုကြီးမြောက်လိုင်းဝင်းကြီးချုပ်လုံးမဲ့အိမ်ဆောင်အစိုးရဖွဲ့စည်းမှုအပေါ်တုံ့ပြန်ချက်တွေမှာနားဆင်ကြရပါမယ်ရှင်။ဆီယနာတိမ့်မှုကာလစိတ်ကျန်းမာရေးဆောင်ရှောက်ရေးကိုဆွေးနွေးထားတဲ့မြန်မာရေးဆွေးနွေးကံပြည်တွင်းသတင်းတုံ့ပြန်ချက်မြန်မာပြည်ကပေးစာနဲ့သတင်းတွေတဲကတုဒ္ဒသတင်းဖတ်ဆင်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးကျော်စံသားတို့ပြောပြပေးကြပါမယ်ရှင်
။စစ်တပ်အာဏာသိမ်းတာ6လပြည့်တဲ့ဩဂုတ်လ1ရက်နေ့မှာလက်ရှိစစ်အုပ်ချုပ်ရေးကောင်စီကိုအင်ဆောင်အစိုးရဖြစ်တဲ့ပြင်ဆင်ဖွဲ့စည်းကြောင်းနဲ့စစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကဝန်ကြီးချုပ်တာဝန်ကိုယူသွားမှာဖြစ်ကြောင်းစစ်ကောင်စီကကြေညာပါတယ်စစ်ကောင်စီဒုဥက္ကဋ္ဌဒုဝန်ကြီးချုပ်ဖြစ်တဲ့အသီးသီးတာဝန်တွေပြောင်းလဲယူသွားချင်မှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပေမဲ့မူလရှိထားတဲ့စစ်အုပ်ချုပ်ရေးကောင်စီရဲ့တာဝန်ပိုင်းနဲ့ဖွဲ့စည်းပုံဆိုင်ရာပြောင်းလဲရှိမရှိဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးFederity တဲ့စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ဖွဲ့စည်းလိုက်တဲ့စစ်ကောင်စီအကြီးအကဲဖြစ်တာဝန်ယူထားတဲ့စစ်ကောင်ဆောင်ကရွေးကောက်ပွဲကိုနှစ်နှစ်အတွင်းကျင်းပပေးမယ်လို့ကြေညာပေးခဲ့တာပါ။အခုစစ်တပ်ကအာဏာသိမ်းတာ6လပြည့်ဖြစ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တိုင်းပြည်ကိုပြောတဲ့မင်းကုန်းမှာတော့ပါတီစုံထွေထွေရွေးကောက်ပွဲကျင်းပနိုင်ဖို့အတွက်နှစ်နှစ်ထိအချိန်ယူရနိုင်တယ်လို့ပြောပါတယ်။ဒါအပြင်သူ့ရဲ့စစ်အုပ်ချုပ်ရေးအဖွဲ့အနေနဲ့ဒေသရင်းအာဆီယံအဖွဲ့ကြီးနဲ့လက်တွဲလှုပ်ဆောင်ဖို့အသင့်ရှိတယ်လို့လည်းပြောပါတယ်။
ကျွန်တော်အနေနဲ့အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုလာရောက်ပြီးတွေ့ဆုံဆွေးနွေးရေးအပါအဝင်အာဆီယံနဲ့ပူးပေါင်းဆောင်ရွက်ရေးကိုအာဆီယံဘူပေါင်းတွင်းကဆောင်ရွက်ဖို့အသိရှိကြောင်းပြောလိုပါတယ်
။အာဆီယံကချမှတ်ခဲ့တဲ့သဘောတူညီချက်9ရပ်ထဲကလုံတဲ့လုံထိုက်တာတွေကိုသူ့အနေနဲ့ဆောင်ရွက်ခဲ့တယ်လို့ပြောပေမဲ့ဘယ်ချက်တွေလဲဆိုတာကိုတော့တိတိကျကျမပြောပါဘူး။မြန်မာနိုင်ငံကလက်ရှိနိုင်ငံရေးပဋိပက္ခတွေကိုဂျန်းဝင်ဖြည့်ရှင်းပေးရေးဆောင်ရွက်မယ်အာဆီယံအထူးကိုယ်စားလှယ်တူခန့်အရေးကိုလက်နဲ့ချီးပြီးညှိနှိုင်းနေပေမဲ့တညတညွတ်ထဲဆုံးဖြတ်ချက်မချနိုင်ပဲဖြစ်နေရကနေဒီကနေ့တနင်္လာနေ့အာဆီယံနိုင်ငံချိုင်းဝန်ကြီးများအစည်းအဝေးမှာတော့အပြီးသက်ရွေးချယ်ဖို့ရှိတယ်လို့တန်တမန်နွေရဲ့ပြောကြားချက်ကိုကိုကာပြီး Reuters သတင်းမှာဖော်ပြပါတယ်။အခုခန့်အမယ်အာဆီယံအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံနဲ့အကြမ်းဖက်မှုတွေအဆုံးသတ်ရင်းနဲ့စစ်တပ်နဲ့သူ့ကိုဆန့်ကျင်နေသူတွေကြားညှိနှိုင်းဆွေးနွေးပွဲတွေလုပ်လာအောင်ဂျာဝင်ဆောင်ရွက်ပေးရမှာဖြစ်ပါတယ်။အာဆီယံလက်ချဥက္ကဋ္ဌဘရူနိုင်းရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးကလည်းမြန်မာနိုင်ငံအတွက်ကိုယ်စားလှယ်မရှိဘဲဂျာဝင်ဆောင်ရွက်ပေးဖို့တိတ်ခဲခဲတဲ့အတွက်တနင်္လာနေ့အစည်းအဝေးမှာဆုံးဖြတ်ချက်ချနိုင်မယ်လို့မျှော်လင့်ကြောင်းတောက်ကြံတဲ့ညမှာပြောပါတယ်။တနင်္လာနေ့အစည်းအဝေးမှာပဲမြန်မာနိုင်ငံကိုပြည့်ရမယ့်ကိုဗစ်ကာယောဂါဆိုင်ရာအပအဝင်အကူအညီတွေနဲ့ပတ်သက်ပြီးကြေညာဖို့ရှိတယ်လို့လည်းတန်တမန်နွေရဲ့ပြောကြားချက်ကို Reuters သတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ6လရှိလာပြီဖြစ်ပြီးစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်တာဖမ်းဆီးတာတွေရှိနေတဲ့ကြားကပဲဆန္ဒရှင်ဆန့်ကျင်ဆန္ဒပြမှုတွေကတော့ဂုတိဆက်ပြီးရှိနေစေပါ။ဩဂုတ်လ1ရက်နေ့မှာဒီမိုကရေစီလိုလားတဲ့ပြည်ရင်းပြည်ပတန်ကာတော်တွေစုပေါင်းပြီးနေဦးတော်လိုင်းရေးတန်ကာကွန်ရက်ကိုထူထောင်ကြောင်း SRSN တန်ကာကွန်ရက်ကလည်းသတင်းထုတ်ပြန်ပါတယ်။ဇူလိုင်လ29ရက်မှာမန္တလေးမြောင်ကျောင်းတိုက်ကိုစစ်တပ်ကဝင်ရောက်စီးနင်းပြီးနိုင်ငံကဆရာတော်နှစ်ပါးကိုရိုက်နှက်ဖမ်းဆီးတာကိုကန့်ကွက်တယ်လို့ပြည်သူတွေကိုရက်ဆက်စွာပစ်ခတ်တပ်ဖြတ်တာတွေကိုပြင်းထန်ရှုတ်ချကြောင်းဖော်ပြထားပါတယ်။ရန်ကုန်မှာတောင်တကုံလူငယ်တွေလျှက်တပြက်ချီတက်ဆန္ဒပြတယ်လို့ရွှေပြည်သားဝန်ထမ်းပေါင်းစုံတပိတ်စစ်ကြောင်းကတော့အိမ်လွင်းတပိတ်ဆင်နွှဲပါတယ်။မန္တလေးမှာမြောက်ရောင်တပိတ်စစ်ကြောင်းကိုစစ်တပ်ကပစ်ခတ်ဖမ်းဆီးခဲ့တယ်လို့တိုက်စုံးမှုပါရှိနေပေမဲ့အာဏာသိမ်း6လပြည့်နေမှာမြောက်ရောင်တပိတ်စစ်ကြောင်းက မန္တလေးလမ်းတွေပေါ်မှာပြန်ထွက်လာကြတာပါ1918年တက်တရလှိုင်းကချင်းရဲ့ချားကလေးအချင်းကြီးနဲ့ဖားကန်လူငယ်ကကြောင်းသားလူငယ်တွေဖားကန်တိုင်းဒေသလူမျိုးပေါင်းစုံတပိတ်စစ်ကြောင်းတွေကအာဏာသိမ်းအကြမ်းဖက်ဆဲဆူအလိုမရှိကြောင်းလမ်းလျှောက်ချစ်တဲ့ဆန္ဒပြတယ်လို့စကိုင်းတိုင်းကလေးမျိုးနဲ့ဒဇယ်ရွှေဘိုတို့မှာဆန္ဒပြပွဲတွေပြုလုပ်ပါတယ် မြန်မာနိုင်ငံမှာကိုဗစ်-19တက်တရလှိုင်းကူးစက်မှုအရှိန်တိုးနေစေဖြစ်ပြီးတနင်္ဂနွေတရက်ထဲမှာတည်ပြုလူနာ၃,၄၀၀ကျော်ရှိပြီးသေဆုံးသူကလေးရာနီးပါးရှိနေတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။မလေးရှားနိုင်ငံမှာတော့ဩဂုတ်လ၁ရက်ကစပြီးမလေးနိုင်ငံသားတွေရောနိုင်ငံသားအလုပ်သမားတွေအတွက်ပါကိုဗစ်ကာကွယ်ဆေးထိုးပေးဖို့အတွက်စင်တာတွေတိုးချဲ့ဖွင့်လှစ်လိုက
ဒီရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 9439လိုင်းဒိုမီတာ51 kHz 5895နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တင်းနယ်လာနေမနက်အတွက်နောက်ဆုံးရသတင်းတွေကို VOA ကကြီးညာနေတာဖြစ်ပါတယ်။ပြည်ကရဲသတင်းဘက်ကလူထုဦးသေဆုံးခဲ့ရတဲ့အိုမန်ပင်လယ်ကွေ့ရေနံစင်သင်းဘောကို drone နဲ့တိုက်ခိုက်မှုအတွက်အီရန်နိုင်ငံကိုအမေရိကန်နဲ့ဗြိတိန်တို့ကပြစ်တင်လိုက်ကြပါတယ်။ဒီတိုက်ခိုက်မှုဟာအီရန်ရဲ့လက်ချက်ဖြစ်တယ်ဆိုတာအခိုင်အမာပြောဆိုနိုင်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထနီဘလင်ကင်ကကြေညာချက်ထုတ်ပြန်ပြီးအီရန်နိုင်ငံဟာဒေသတွင်းမှာ drone လက်နက်တွေကိုတိုးမြှင့်ဖြန့်ချနေတယ်လို့လည်းဆွဆွဲလိုက်ပါတယ်။ Israel billionaire Eyal of Fire လန်ဒန်အခြေစိုက် Zodiac Maritime Company ပိုင်းမာရှာစထရီးယနေ့သင်္ဘောကိုအာရေဗျပင်လယ်မြောက်ပိုင်းမှာဒီလိုတိုက်ခိုက်တာဟာလူသင်းတဲ့လူရဲအဖြစ်ဘယ်လို့မှအကြောင်းပြနိုင်ရမရှိဘူးအရေးကြီးတဲ့နိုင်ငံတကာရေးပိုင်းနဲ့တည်းလွတ်လပ်စွာရေကြောင်းသွားလာခွင့်ကိုချိန်ချောက်လိုက်ခြင်းသာဖြစ်တယ်လို့လည်းဝန်ကြီးဘလင်ကင်ကပြောဆိုထားပါတယ်တကီစာအတွက်သင်းလျော်တဲ့တုံ့ပြန်မှုလို့ဖို့အရှေ့လက်ပိုင်းမဟာမိတ်တွေညှိနှိုင်းနေတယ်လို့လည်းဆိုပါတယ်ဗြိတိန်နိုင်ငံရဲ့ဝန်ကြီးဒိုမနစ်ဂရပ်ကတော့ဒီတိုက်ခိုက်မှုဟာတမင်ပြစ်မှတ်ထားတိုက်ခိုက်တာဖြစ်ပြီးနိုင်ငံတကာဥပဒေကိုအီရန်ရဲ့ချိုးဖောက်မှုဖြစ်တယ်လို့ပြောထားပါဗျ။ကိုဆိုဗိုနိုင်ငံမှာလွန်ခဲ့တဲ့အနှစ်20ကစစ်ပွဲပြီးတရားစီရင်ရေးစနစ်တိဆောက်ပေးခဲ့တဲ့အတွက်အမေရိကန်သမ္မတဂျိုးဘိုက်ဒန်ရဲ့ကွယ်လွန်သူစားဘိုးဘိုက်ဒန်ကိုကိုဆိုဗိုသမ္မတကစုစိတ်ချီးမြှင့်လိုက်ပါတယ်။ဘိုးဘိုက်ဒန်ဟာ1998-99စစ်ပွဲပြီးမှဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့အတွက်ကိုဆိုဗိုဒေသခံဥပဒေအရာရှိတဲ့တရားသူကြီးတွေကိုကူညီလက်ကျင့်ပေးခဲ့ပြီးတဲ့နောက်အသက်46နှစ်အရွယ်ကင်ဆာရောဂါနဲ့2015ကကွယ်လွန်သွားခဲ့တာပါ။တမ္ဘောဒေသဘီယင်းနိုင်ငံငယ်တစ်ခုဖြစ်တဲ့ဘူတန်နိုင်ငံဟာတောင်အာရှဒေသကိုလွန်စွာအထိနာစေခဲ့တဲ့ကိုဗစ်ကာယရောဂါကင်တွဲရမှာရှားရှားပါပါအောင်ပွဲရရှိခဲ့ပါတယ်။သေဆုံးသူ2ဦးရောဂါကူးစက်သူ2500သာရှိခဲ့ပြီးအခုခါလူဦးရေရဲ့90ရာခိုင်နှုန်းကာကွယ်ဆေးထိုးနှံပြီးဖြစ်တဲ့အတွက်ကမ္ဘာပေါ်မှာကာကွယ်ဆေးအလင်းမြန်ဆုံးထိုးနှံပေးနိုင်ခဲ့တဲ့နိုင်ငံလည်းဖြစ်ပါတယ်။လူမှုအသိုက်အဝန်းရဲ့ခွန်အားကိုရယူနိုင်တာအာဏာပိုင်တွေရဲ့စစ်ဆေးတည်ချတဲ့အစီအစဉ်နဲ့နိုင်ငံတကာကထိုးဆေးတွေလှူဒါန်းမှုကြောင့်အရင်အမြင်သိမရှိလာတဲ့ဒီနိုင်ငံငယ်ဟာကိုဗစ်ပြဿနာကင်တွယ်ရမှာကမ္ဘာနိုင်ငံအများအပြားထက်ရှည်တန်းရောက်ခဲ့တာဖြစ်တယ်လို့ကြွန့်ကျင်သူတွေကပြောကြပါတယ်။ယမန်နဲ့ကိုရိုနာဗိုင်းရပ်စ်စတင်ကူးစက်လာစဉ်ဘူတန်နိုင်ငံဟာသူ့ရဲ့သေးငယ်တဲ့ကျန်းမာရေးဝန်ဆောင်မှုအင်အားကိုတိုးပွားလာအောင်ဆိုပြီးတော့စုငွေအထောက်ပံ့တွေပေးပြီးစေတနာဝန်ထမ်းတွေကိုလည်းလှုံ့ဆော်နိုင်ခဲ့တဲ့အတွက်ထောင်နှံ့ချပြီးပူပေါင်းပါဝင်ဆောင်ရွက်ခဲ့ရပါတယ်။အခုအခါမှာနိုင်ငံသားစေတနာဝန်ထမ်းအင်အား3000ခန့်ရှိနေပြီးဆရာဝန်300ကျော်နဲ့ကျန်းမာရေးဝန်ထမ်း3000လောက်ကိုအားဖြည့်ကူညီနေကြတာပါ။သူ့ရဲ့နှီးပြတွေကိုလူမှုကွန်ရက်ပေါ်မှာဝေဖန်မိလို့โอลิมปิกပြိုင်ပွဲဝင်အဖြစ်ကထုတ်ပယ်ခံရတယ်ဆိုတော့ဘယ်လာရုစ်နိုင်ငံသူအကားစားသမားတယောက်ရဲ့အခြေအနေကိုစောင့်ကြည့်နေတယ်လို့နိုင်ငံတကာအိုလံပိကကမတီ OIC ကပြောကြားလိုက်ပါတယ်။တာရူအပြည့်မဲ့ခရစ်စတီနာစီမနော့စကာယာကသူမရဲ့စန္ဒာနဲ့ဆန့်ကျင်ပြီးဘယ်လာရုစ်နိုင်ငံစီပြန်ပို့ခံရတဲ့အတွက်သူမကိုအကာအကွယ်ပေးဖို့တနင်္ဂနွေနေ့ကဂျပန်ဟနဒါလေးစိတ်မှရဲတွေကိုအကူအညီတောင်းခဲ့ပါတယ်။IOC ကတော့အခြေအနေကိုစူးစမ်းနေပြီးဘယ်လာရုစ်အိုလံပိကကမတီကိုစီးနင်းချက်တောင်းခံထားတယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။ အသက်34နှစ်အရွယ်စီမန်နော့စကာယာဟာတနင်္လာနေ့မှာအမျိုးသမီးမီတာ200ပြေးပွဲဝင်ဖို့ရှိနေတာကိုသူနီးပြားတွေကပစ္စည်းသိမ်းခိုင်းပြီးလေစိတ်ကိုပို့ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဘယ်လာရုစ်အိုလံပစ်ကမတီကတော့သူမရဲ့စိတ်လှုပ်ရှားမှုနဲ့စိတ်ပိုင်းဆိုင်ရာပြဿနာကြောင့်ဆရာဝန်တွေရဲ့အကြံပြုချက်အရသူပြိုင်ပွဲကလှုပ်ထွက်ခွဲရတာဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။
ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးကျော်စံသားတို့ပြောပြပေးခဲ့တာပါရှင်။သောရရှင်များရှင်။အာနာသိမ့်ပြီး6လအကြာမှာအင်းဆောင်အစိုးရအဖြစ်ပြောင်းပြီးရွေးကောက်ပွဲလုပ်ဖို့ထပ်ပြီးတော့ဂရိပေးလိုက်တဲ့စစ်ကောင်စီရဲ့ဆန်းရွက်ချက်ကဘလောက်ထူးခြားမှုရှိပါသလဲ။ရှစ်ဆက်ဘာတွေဖြစ်လာနိုင်လဲဆိုတာတွေကိုမြမအရေးသုံးသပ်သူတချို့ရဲ့အမြင်တွေကိုစူးစီးထားပါတယ်။နားဆင်ကြရအောင်ပါရှင်
။လူတက်တရားမျှတတဲ့ပါတီစုဒီမိုကရေစီအထူးထူးရွေးကောက်ပွဲကျင်းပနိုင်ဖို့အခြေအနေတွေဖန်တီးပေးရပါမယ်။ကြိုတင်ပြင်ဆင်မှုတွေဆောင်ရွက်ကြရပါမယ်။ပါတီစုဒီမိုကရေစီအထူးထူးရွေးကောက်ပွဲကိုမဖြစ်မနေလုပ်မယ်ဆိုတာကြေပြူပါတယ်
စစ်ကောင်စီအခြေအခဲဖြစ်တာဝန်ယူထားပြီးနောက်ပြောင်းလဲဖွဲ့စည်းမယ်အိမ်ဆောင်အစိုးရမှာဝင်ကြီးချုပ်အဖြစ်တာဝန်ယူမယ်လို့ပြောဆိုထားတဲ့ဗိုလ်ချုပ်မှုကြီးမြောင်လှိုင်ကရွေးကောက်ပွဲပြန်လုပ်ဖို့ကြေပြူကြောင်းဩဂုတ်လ၁ရက်နေ့မှာပြောဆိုခဲ့တာပါရွေးကောက်ပွဲလုပ်မယ်အချိန်ကာလသတ်မှတ်ချက်ကိုတော့ထည့်ပြီးမပြောပါဘူးစစ်ကောင်စီကနေအိမ်ဆောင်အစိုးရအဖြစ်ပြောင်းလဲပြီးရွေးကောက်ပွဲလုပ်မယ်ဆိုတဲ့အပေါ်တန်တရားရှိနေသူကတော့မြမရှိသုံးသက်သူဒေါက်တာတင့်ဆွေဖြစ်ပါတယ
်။အနာကိုတတ်နိုင်သမျှရေရှည်ဆွဲပြီးတော့အဲဆက်ပြီးတော့တိုင်းပြည်ကိုအုပ်ချုပ်အောင်မယ်။နာမည်ပြောင်းညင်လဲပြောင်းလိမ့်မယ်။လူကတော့ဒီလူတွေပေါ့နော်။အခုလဲစစ်ကောင်စီရောအခုအခုအစိုးရဆိုတဲ့ဟာရောနောက်တစ်ခါအစိုးရပြီးပြန်တော့တစ်ခါရွေးကောက်ပွဲလူဟာမျိုးလုတ်ပြီးတော့လဲသူတို့ပဲအုပ်ချုပ်အောင်မယ်။တနည်းအားဖြင့်နာမည်သာပြောင်းပြီးတော့တိုင်းပြည်ရဲ့အာဏာအကုန်လုံးကိုas uniform ဝတ်ထားတဲ့လူတွေနဲ့သူတို့နဲ့အပေါင်းပါတွေကပဲဆက်လက်အုပ်ချုပ်ဖို့ရည်ရှိစီမံချက်ပဲလို့ပဲကျွန်တော်မြင်ပါတယ
်။ California ပြည်နယ်ရှမ်းစာပေနယ်ရင်းချင်းမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကတော့တာဝန်ယူမဲ့သူတွေမပြောင်းဘဲစစ်ကောင်စီအဖြစ်ကနေအင်းဆောင်အစိုးရအဖြစ်ပြောင်းရတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ်
။ဟုတ်ကဲ့ကျွန်တော်ထင်တာတော့သူကဟို internationally recognition တခြားနိုင်ငံကဟာလာသူကိုအတိအမှပြုလာဖို့သူကအစိုးရအနေနဲ့သူကလှုပ်ချင်တာသူကအဲ့ဒီအာဏာသိမ်းစစ်ကောင်စီရဲ့အစိုးရမှမဟုတ်တာဆိုတော့သူကအဲ့ဒါကိုအစိုးရဖြစ်ချင်လို့သူအဲ့ဒါလှုပ်လိုက်တာဆိုတော့လှုပ်ပြီးတော့မှအဲ့ဒီလူတွေပဲသူတို့ပဲပြန်ကြိုင်မှာပဲဆိုတော့သူကအနာမည်ပြောင်းပြောင်းပြီးတော့မှသူကဟိုဒီများနိုင်ငံကသူ့ကိုအတိအမှပြုလာမလားဆိုတော့အမြော်မြင်နဲ့သူလှုပ်တယ်လို့ကျွန်တော်အဲ့လိုမြင်တယ်
အခုအိမ်ဆောင်အစိုးရအဖြစ်နာမည်ပြောင်းရတာကနိုင်ငံတကာဆက်ဆံရေးကိစ္စကြောင့်လည်းဖြစ်နိုင်တယ်လို့1990ပြည်နှစ်ရွေးကောက်ပွဲအနိုင်ရပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတင့်ဆွေကရှုမြင်ပါတယ
်ကျွန်တော်မြင်တာဟိုနိုင်ငံတကာဆက်ဆံရေးကိစ္စမှာလည်းအကြောင်းချက်တစ်ခုပါတယ်လို့ကျွန်တော်မြင်တယ်ခင်ဗျတနည်းအားဖြင့်ဟိုတန်တမန်စကားနဲ့ပြောရင် protocol ပေါ့နော် protocol ဆိုဝန်ကြီးဆိုဝန်ကြီးချင်းရင်အဲတိုင်းပြည်ထိုင်တော်ကနံပါတ်1ဆိုနံပါတ်1ချင်းဆက်ဆံတဲ့ဆက်ဆံမှုတွေမှာအခက်ခဲသလိုတော်တော်ရှိသွားပုံရတယ်။ဒါကလည်း60နှစ်အနာသိန်းတို့ဘိုးကျူးကြီးနေဝင်လက်ထက်ကလည်းဒီလိုမျိုးဖြစ်ခဲ့ဦးတယ်။သူကဆက်ဆံရင်ဟောလာတာဝန်ပေးတဲ့လူတွေဝန်ကြီးဆိုတဲ့အတုံးလုံးတော့မတုံးမင်းနဲ့တာဝန်ကလို့တုံးတယ်။နောက်ကြနိုင်ငံကဆက်ဆံတာမှာခက်ခဲရှိလာတော့ဝန်ကြီးတွေပဲပြန်လုပ်ရတာပေါ့နော်။
2020ပြည်နှစ်ရွေးကောက်ခံလွှတ်တော်အမှတ်များကဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG အတွက်ရောအခုစစ်ကောင်စီဘက်ကအိမ်ဆောင်အစိုးရအဖြစ်ဖွဲ့စည်းမှုကတဲ့ရောက်ရိုက်ခတ်မှုရှိလာနိုင်ပါသလားကယ်လီဖိုးနီးယားပြည်နယ်ရှမ်းစာပေနယ်ရင်းချင်းမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကအခုလိုရှုမြင်ပါတယ
်အာကျွန်တော်မြင်တာကတော့တဲ့ရောက်မှုရှိပါတယ်ဘာဖြစ်လို့ဆိုတော့သူကအစိုးရဖွဲ့လိုက်တဲ့အခါကျတော့အာသူကလည်းခုနပြောသလိုပဲတကဘာလုံးကသူအတိအမှပြုတ်လာဖို့သူလှုပ်ချင်တာဆိုတော့ NUG ကလည်းသူကညီညွတ်ရေးအစိုးရအနေနဲ့သူကဖွဲ့ထားတာအစိုးရတည်းရဲ့အတွက်ဆိုတော့ NUG လည်းသူ့ရဲ့အစိုးရကိုလည်းအတိအမှပြုတ်ဖို့သူလည်းစ조사နေတယ်အပြည့်ပြည့်ဆိုင်ရာအတိအမှပြုတ်ဖို့ဒါကြောင့် NUG အနေနဲ့လည်းသူကအတိအမှပြုတ်နိုင်ရဖို့အခွင့်အရေးကို조사နေတယ်လို့အခုလည်းအာနာသိစိတ်ကောင်စီကလည်းနာမည်ပြောင်းပြီးတော့ဟိုသူများဟိုအတိမပြုတ်အောင်သူစူးစမ်းနေတယ်ဆိုတာအဲ့လိုစင်ပြိုင်အစိုးရလိုမျိုးဖြစ်လာတယ်ကျွန်တော်ထင်တာကတော့ NUG လဲအဲ့ဒီဟာကိုလေးလေးနက်နက်ထားပြီးတော့သူတို့လဲအမြန်ဆုံးလှုပ်တင်တာလုပ်ရလိမ့်မယ်လို့ကျွန်တော်အဲ့လိုထင်တယ်
ဒါတော့အိမ်ဆောင်အစိုးရဖြစ်ပြင်ဆင်ဖွဲ့စည်းလိုက်တဲ့အပေါ်သဘောထားအမြင်တချို့ကိုစူးစီးတင်ပြပေးခဲ့တာဖြစ်ပါလေရှင်အခုတော့မြန်မာအရေးဆွေးနွေးခန်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေကြောင့်စိတ်ကျန်းမာရေးမထိခိုက်အောင်တယောက်နဲ့တယောက်အားပေးနေဖို့အရေးကြီးတယ်လို့ဗြိတိန်နိုင်ငံကဆေးရောဂါအထူးကူဆရာဝန်ကြီးဒေါက်တာမောင်ဥက္ကာကအကြံပေးထားပါတယ်။စိတ်ပူပန်တဲ့ယောဂါစိတ်ဖိစီးတဲ့ယောဂါတွေမဖြစ်အောင်ဘယ်လိုကာကွယ်နိုင်မလဲဆိုတာကိုမတ်စုမြတ်မွန်ကအထူးကူဆရာဝန်ကြီးဒေါက်တာမောင်ဥက္ကာကိုမေးမြန်းထားပါတယ်ရှင်။ကျမတို့ရဲ့ဒီအပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာအရေးဆွေးနွေးခန်းအစီအစဉ်ဖြစ်တင်ဆက်ပေးမှာဖြစ်ပါတယ်ရှင်။
VOA American တဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့ internet ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamischannel ဖြစ်ပါတယ်။အတန်းနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American တန်ရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။တော်ရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းနယ်လာနေမနေ့ကင်းထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။ဆိုအပ်ချင်ညာထားတဲ့မြမအရေးဆွေးနွေးခန်းအစီအစဉ်ကိုမကြခင်မှာထုတ်လွှင့်ပေးပါမယ်ရှင်။ဒီမတိုင်ခင်မှာတော့ဥစီတော်အမည်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုအရင်ဆုံးထုတ်လွှင့်ပေးချင်ပါတယ်။ကာကွယ်ဆေးဒါမှမဟုတ်ကိုဗစ်ပြဿနာအတွက်နောက်ဆုံးမျှော်လင့်ချက်ဆိုတဲ့ခေါင်းစဉ်နဲ့ဒီသတင်းပတ်မှာဆွေးနွေးတင်ပြပေးပါပါ။ဥစီတော်အမည်နဲ့အတူမတ်ရင်ချင်းနိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်။
ဒီမနက်ကမှရှေ့လာမဲ့သတင်းနှစ်ပတ်အတွင်းလူကြီးထွက်ဝဲလောက်ကိုဗစ် -19 ဗိုင်းရပ်စ်ကူးစက်ခံရနိုင်ကြောင်းပညာရေးဆိုင်ရာကျွမ်းကျင်သူတွေရဲ့ပြောဆိုချက်တွေကိုကိုးကားပြီးကုလသမဂ္ဂဆိုင်ရာဗီဒိန်သံမတ်ကြီးဘာဘရာဝူးဝော့ကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဇူလိုင်29ရက်နေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှကျင်းပတဲ့မြမအရေးအလွတ်တဘောဆွေးနွေးချိန်သူကအဲ့လိုထုတ်ဖော်ပြောဆိုလိုက်တာပါ။မြမနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ကျမ်းမာရေးစနစ်လုံးဝပြိုပြက်နေပြီးကျမ်းမာရေးဝန်ထမ်းတွေကလည်းတိုက်ခိုက်ခံရဖမ်းဆီးခံရတာတွေရှိခဲ့တာကြောင့်အခြေအနေတွေဟာစိုးရိမ်စရာကောင်းတယ်လို့လဲသူကဆိုပါတယ်ကုလသမဂ္ဂဆိုင်ရာဗီဒိန်သံမတ်ကြီးရဲ့ပြောဆိုချက်ဟာလက်ရှိမြန်မာနိုင်ငံတွင်ဖြစ်ပျက်နေတဲ့ကိုဗစ်ဗိုင်းရပ်စ်ပြဿနာအခြေအနေတွေကိုထင်ရှားနေတယ်လို့လဲဆိုနိုင်ပါတယ်ဒါဆိုရင်မြန်မာနိုင်ငံတွေကကိုဗစ်ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနေ့စဉ်လူအများများသေဆုံးမှုတွေနဲ့ပတ်သက်ပြီးဖြေရှင်းနိုင်စရာနည်းလမ်းရှိပါသေးရဲ့လားလို့မေးစရာရှိလာပါတယ်
။တကယ်တော့ COVID ပြဿနာကိုကောင်းကောင်းမွန်မွန်ရင်ဆိုင်နိုင်ဖို့ဆိုရင်သက်ဆိုင်ရာတိုင်းပြည်ကောင်းဆောင်တဲ့အာဏာပိုင်အဖွဲ့အစည်းရဲ့နိုင်ငံသားတွေပေါ်ကိုကကာကွယ်စောင့်ရှောက်ရမယ်။မိဘပြည်သူတွေအဖြစ်သဘောထားဖို့ COVID ကိုရင်ဆိုင်ရမှာကောင်းမွန်တဲ့စီမံခန့်ခွဲမှုချမှတ်အကောင့်အထည်ဖော်နိုင်ဖို့ COVID ကာကွယ်တိုက်ဖျက်ရေးလုပ်ငန်းတွေပြည်သူတရလုံးပါဝင်လာအောင်စည်းရုံးနိုင်ဖို့လိုအပ်မှာဖြစ်ပါတယ်။အဲ့ဒီတဲကကောင်းမွန်တဲ့စီမံခန့်ခွဲမှုဆိုတာကတော့ COVID virus ကူးစက်ခံရမှုရှိမရှိတန်တရားရှိသူတွေကိုလိုအပ်တယ်လို့စစ်ဆေးပေးဖို့စစ်ဆေးချက်အရ virus ကူးစက်ခံရသူတွေကိုကောင်းမွန်တဲ့ကုသမှုပေးဖို့ကူးစက်ခံရသူတွေနဲ့ချိဆက်ခဲ့သူအတူနေသူတွေကိုက quarantine center တွေလို့နေရာမျိုးမှာခွဲခြားထားဖို့လိုအပ်မှာဖြစ်ပြီးနောက်ဆုံးစစ်အနေနဲ့အရွယ်ရောက်သူတိုင်းကာကွယ်ဆေးစနစ်တကျထိုးနှံဝင်ရရှိရေးဖန်တီးပေးဖို့လိုအပ်ပါတယ်ဒီအတွက်လည်းနိုင်ငံအစိုးရတွေဟာအဲ့ဒီလုပ်ငန်းဆောင်တာတွေအကောင့်ထဲပေါ်နိုင်အောင်အသေးစိတ်စီမံကိန်းချအစီအစဉ်ရေးဆွဲအကောင့်ထဲပေါ်ကြရတာမျိုးဖြစ်ပြီးတတ်နိုင်သမျှငွေကြေးဘတ်ဂျက်လည်းထုတ်သုံးရပါတယ်လက်ရှိစစ်ကောင်စီကတော့ကိုဗစ်ကာကွယ်ထိန်းချုပ်ကုသရေးလုပ်ငန်းရဲ့အခြေခံကြတဲ့တန်တရားရှိသူတွေကိုဗိုင်းရပ်စ်ကူးစက်ခံရမှုရှိမရှိစစ်ဆေးပေးတာစစ်ဆေးလို့ကူးစက်ခံရရင်ဆေးဝါးကုသပေးတာထိတွေ့သူနီးစပ်သူတွေကို quarantine center တွေမှာခွဲခြားထားတာမျိုးကိုတောင်အကောင့်ထဲပေါ်နိုင်တာမတွေ့ရပါဘူးအကျိုးဆက်ကတော့ဗိုင်းရပ်စ်ကိုလိုအပ်တဲ့အရေးအတွက်စစ်ဆေးမပေးနိုင်တာကြောင့်တကယ့်လက်တွေ့ဘယ်နှယောက်ကူးစက်ခံရတယ်မမှန်ကန်ကန်မဖော်ထုတ်နိုင်တဲ့အပြင်ကုသရေးနီးစပ်သူတွေကိုခွဲခြားထားရေးတွေကိုလည်းစနစ်တကျမလုံနိုင်တော့ပါဘူ
းဒါရင်မကကိုဗစ်ကူးစက်ခံရသူတွေကိုကုသဖို့ဆေးရုံနဲ့စင်တာတွေမှာလုံလုံလောက်လောက်ပြင်ဆင်ထားမှုမရှိတာကြောင့်ပြည်သူအများများဟာကိုနေမှာပဲကိုနေပြီးကိုအစီအစဉ်နဲ့ကိုဗစ်ကိုကုသရတဲ့အခြေအနေဆက်ရောက်သွားစီပါတော့တယ်အဲ့ဒီအတွက်နောက်ဆက်တွဲပေါ်ပေါက်လာတဲ့ပြဿနာတွေကတော့ထိရောက်မှန်ကန်တဲ့ကုသမှုမရတာကူးစက်ခံရတဲ့နေအိမ်တွေနဲ့အကူးမခံရသေးတဲ့နေအိမ်တွေပါဆေးဝါးရှာဖွေမှုစုဆောင်းမှုအောက်ဆီဂျင်အိုးနဲ့အောက်ဆီဂျင်ကွန်စင်ထရေတာဝယ်ယူမှုစုဆောင်းမှုတွေကြောင့်ဆေးဝါးအောက်ဆီဂျင်နဲ့အသက်ရှူဆက်ရှာပါဈေးနှုန်းမြင့်တက်မှုတွေဖြစ်ပေါ်တာနဲ့အတူနောက်ဆုံးလူအများပြားသေဆုံးမှုတွေဖြစ်ပေါ်လာရတော့တာပါပဲလက်ရှိကမ္ဘာပေါ်ကကိုဗစ်အကူးစက်ခံရဆုံးလို့ဆိုတဲ့နိုင်ငံကြီးတွေတောင်မှကိုဗစ်ကြောင့်တစ်နှစ်လူတစ်ထောင်ကျော်သေဆုံးရမှုအလွန်နှေးပါတယ်ဒါပေမဲ့ဇူလိုင်ဒုတိယပတ်ကစမြန်မာနိုင်ငံရန်ကုန်တမြို့ထဲမှာတင်ကိုဗစ်ကြောင့်သေဆုံးသူလူတစ်ထောင်ကျော်ရှိနေသလိုစစ်ကောင်စီဘက်ကလူသေအလောင်းတွေမိသူကြိုမှုအဆင်ပြေအောင်တနေ့အလောင်းပေါင်း 3,000 လောက်တကြိုနိုင်သည့်အထိမိသူကြိုဇက်ကိုအမြန်တိုးချဲ့တည်ဆောက်နေတာကိုကြည့်ရင်ကိုဗစ်ကြောင့်လူသေဆုံးမှုဘလောက်များနေပြီလဲခန့်မှန်းနိုင်ပါတယ
်အခြားတစ်ဖက်မှာတော့ကိုဗစ်ပြဿနာကိုဒီထက်ပိုပြီးကောင်းကောင်းကင်တွယ်နိုင်ရေးစစ်ကောင်စီဘက်ကဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေကိုဖမ်းဆီးစေကူတောက်ခွင့်ပိတ်ပင်ဖမ်းရမ်းထုတ်တာတွေကိုပယ်ဖြတ်ပေးဖို့ဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေနဲ့ volunteer တွေရဲ့ covid ကုသရေးကျန်းမာရေးစောင့်ရှောက်မှုပေးရေးအကူအညီပေးရေးပရဟိတလုပ်ငန်းတွေလွတ်လွတ်လပ်လပ်လုပ်နိုင်အောင်လမ်းဖွင့်ပေးဖို့စတာတွေဖြေလျှော့ပေးဖို့မမြင်မတွေ့ရတဲ့အတွက်မြန်မာနိုင်ငံမှာ covid ပြဿနာကိုရင်ဆိုင်ရမှာကာကွယ်ထိန်းသိမ်းကုသရေးလုပ်ငန်းတွေအပေါ်တိတ်ပြီးမျှော်လင့်လို့မရတာတဖြည်းဖြည်းထင်ရှားလာစေပါတယ်။ဒီအတွက်ကိုဗစ်ပြဿနာကိုကျော်လွှားနိုင်မယ့်နောက်ဆုံးမျှော်လင့်ချက်တစ်ခုကတော့အရွယ်ရောက်သူတိုင်းကာကွယ်ဆေးထိုးနှံနိုင်ရေးလုပ်ငန်းစဉ်ကြီးပဲကြံရှိပါတော့တယ်။လက်ရှိမြန်မာနိုင်ငံမှာအသက်18နှစ်နဲ့အထက်အရွယ်ရောက်ပြီးသူတနည်းအားဖြင့်ကိုဗစ်ကာကွယ်ဆေးထိုးနှံပေးရမယ့်သူ 38.3 သန်းဝန်းကျင်ရှိပြီးလူတစ်ယောက်ကိုဗစ်ဆေးနှစ်ကြိမ်ထိုးရမှာနဲ့တွေ့ရင်ကာဝယ်ဆေး89တန်းဝင်ကျင်လိုအပ်ပါလိမ့်မယ်ဖေဖော်ဝါရီလ1ရက်ဆရာနာသိမ်းပွဲမဖြစ်ခင်အရင် NLD အစိုးရလက်ထက်မှာအများပြည်သူကာဝယ်ဆေးဝယ်ဖို့လှူဒန်းငွေဒေါ်လာ198တန်းကျော်နဲ့မြန်မာငွေကျပ်ဘီလီယံ30နီးပါးရှိပြီးအားလုံးပေါင်းလိုက်ရင်ဒေါ်လာတန်း200နီးပါးရှိနေပါတယ်စစ်ကောင်စီလက်ထက်မှာဒီငွေတွေကိုတရုတ်ကာကွယ်ဆေးဝယ်ဖို့ဒေါ်လာ10တန်းခွဲလောက်ပဲသုံးထားသေးတာမို့ကာကွယ်ဆေးအများကြီးဝယ်နိုင်ပါသေးတယ်။အရင် NLD အစိုးရလက်ထက်အိန္ဒိယနိုင်ငံကနေကိုဗစ်ကာကွယ်ဆေး3တန်းခွဲရထားပြီးလူတစ်တန်း6သိန်းလောက်ကာကွယ်ဆေးထိုးပြီးပါပြီ။ဇူလိုင်လကုန်ထိစစ်ကောင်စီလက်ထက်တရုတ်ကနေဝယ်ထားတာတစ်တန်းလက်ဆောင်2တန်းစုစုပေါင်း3တန်းရောက်နေပြီဖြစ်တယ်လို့လူ3တန်းကိုစပြီးထိုးပေးနေပါပြီ။လာမယ့်ဩဂုတ်လအတွင်းနောက်ထပ်3တန်းရောက်လာမှာဖြစ်ပြီးအဲ့ဒီကာဝယ်ဆေးတွေလူ3တန်းကိုဒုတိယအကြိမ်ထိုးပေးမယ်လို့ဆိုပါရယ်ဒါရီအားလုံးထိုးပြီးရင်တော့အရွယ်ရောက်ပြီးသူတွေရဲ့စနစ်ရာခိုင်နှုန်းလောက်ပဲကာဝယ်ဆေးထိုးပြီးမဲ့သဘောဖြစ်တာမို့နောက်ထပ်အများကြီးထိုးပေးဖို့ကြံပါဦးမယ
်ဒီကြားထဲပေါ်ပေါက်လာတဲ့သတင်းကောင်းတွေကတော့ကုလသမဂ္ဂအမေရိကန်ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာအသံဝိုင်းတွေကနေမြန်မာနိုင်ငံအတွင်းကိုဗစ်ပြဿနာဖြေရှင်းရေးအကူအညီတွေပေးနေနောက်ထပ်လဲပေးကြအောင်မှဖြစ်ပြီးအဲ့ဒီတဲမှာကာကွယ်ဆေးလှူဒန်းတာထိုးနှံပေးတာစတဲ့အစီအစဉ်တွေလဲပါဝင်လာလိမ့်မယ်လို့ဆိုပါတယ်ဒီအတွက်စစ်ကောင်စီအနေနဲ့ကိုကိုယ်တိုင်ကာကွယ်ဆေးဝယ်နိုင်ငံတကာကလှူဒါတွေကိုလက်ခံပြီးပြည်သူတွေကိုထိုးနှံပေးရုံမကအခြားသောအစီအစဉ်အမျိုးမျိုးနဲ့ပေါ်ပေါက်လာမဲ့ကာကွယ်ဆေးထိုးအစီအစဉ်တွေကိုလဲတားဆီးပိတ်ပင်တာမျိုးမလုပ်ဘဲခွင့်ပြုပေးဖို့လိုပါလိမ့်မယ်ဒါမှသာ ကိုဗစ်ပြဿနာကိုဖြေရှင်းလိုစိတ်တိုင်းသူပြည်သားတွေရဲ့အသက်ကိုကယ်ဆယ်လိုစိတ်ရှိတယ်ဆိုတာကိုပြသနိုင်မယ်ဖြစ်ကြောင်းပ
ါဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်အခုတော့မြန်မာအရေးဆွေးနွေးခန်းကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေကြောင့်စိတ်ကျန်းမာရေးမထိခိုက်အောင်တယောက်နဲ့တယောက်အားပေးနေဖို့အရေးကြီးတယ်လို့ဗြိတိန်နိုင်ငံကဆေးရောဂါအထူးကူဆရာဝန်ကြီးဒေါက်တာမောက်ဥကာကအကြံပေးပါတယ်။မတ်စုမြတ်မွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်။မင်္ဂလာပါဒေါက်တာမောက်ဥကာရှင် VOA မြန်မာပိုင်းစီစဉ်ရနေကြိုးဆိုပါတယ်ရှင်
။မင်္ဂလာပါမတ်စုမြတ်မွန်ဟုတ်ကဲ့
အခုဆရာဒီမြန်မာနိုင်ငံမှာပေါ့နော်ဒီအာဏာသိမ်းမှုဖြစ်ပြီးတဲ့နောက်ပိုင်းမှာလူတွေကတော်တော်လေးဒီစိတ်ထဲမှာမကျေနပ်မှုတွေဒီမခံမရဖြစ်တာတွေပေါ့လေအဲ့ဒါတွေတော်တော်လေးခံစားရတယ်ဆိုတာဒီမြန်မာနိုင်ငံအနှံ့မှာဖြစ်နေတဲ့ဆန္ဒပြပွဲတွေကိုကြည့်လို့ရှင်သိနိုင်ပါတယ်ရှင်ဆိုတော့အဲ့ဒီစိတ်ခံစားမှုတွေကဘလို့အခြေအနေမျိုးမှာရောက်တဲ့အခါကြလို့ရှင်ကိုယ့်ရဲ့ကျန်းမာရေးကိုထိခိုက်တယ်လို့ဆရာတို့လိုစိတ်ပညာရှင်တွေအနေနဲ့သတ်မှတ်ပါလေရှင်အဲ့ဒါအရင်ဆုံးဖြေပေးပ
ါကျေးဇူးပါမဆင်းမြတ်ပါဒီဟာဒီမေးခွန်းကိုမဖြေခင်ကျွန်တော်အနောက်ကလေးကိုတစ်ချက်လေးနည်းနည်းလေးပြန်ပြီးတော့သွားလိုက်ချင်တယ်။ဘာဖြစ်လို့ဆိုတော့ဒီဟာကတနိုင်ငံလုံးနဲ့အပွမ်းပေါ့နော်။နိုင်ငံနဲ့အပွမ်းပြည်လုံးကျွတ်အထွေထွေတပိတ် revolution လုပ်တယ်ပေါ့နော်။ခေပြောင်းတော်ထိုင်ရေးလုပ်တယ်ဆိုရင်လည်းမမှားပါဘူး။အဲ့တော့ဒီဟာကဒီချိတ်ကျမ်းမာရေးကိုထိခိုက်လာဆိုတဲ့ဟာကျွန်တော်လည်းစိတ်ဆေးအောင်စိတ်ရောဂါဆေးအောင်ဆိုတဲ့အတွက်ကြောင့်မလို့ကျွန်တော်လက်လေးလာကြည့်လိုက်လေးလာကြည့်တော့ဒီကမ္ဘာပေါ်မှာနိုင်ငံတော်တော်များများနိုင်ငံပေါင်း100နဲ့မှ90လောက်ဒီလိုမျိုး protest demonstration revolutions campaign တခုမဟုတ်တခုအများအားလုပ်ကြတယ်။ကမ္ဘာလူကြီးဒီ 99% လောက်ကလည်းဒီလိုမျိုးတွေလှုပ်ဖူးတဲ့အတွေ့အကြုံရှိတယ်ဆိုတာကိုဒါမှတ်တမ်းနေရှိတယ်။ဒါပေမဲ့ sadly ပေါ့နော်။ဒီလူတွေလှုပ်တဲ့လူတွေရဲ့စိတ်ရောဂါအခြေအနေပေါ်မှာ impact ဘယ်လိုမျိုးရှိလဲဆိုတဲ့ဟာကိုလေးလာထားတဲ့ဟာကတော်တော်လေးနည်းတယ်။အားနည်းတာကိုတွေ့ရတယ်။နည်းပေမဲ့တချို့စာတမ်းတွေမှာအဓိကကတော့ဘာစိတ်ကျမ်းမာရေးကိုထိခိုက်နိုင်တယ်နော်။အခုဒါမှတ်မေးခွန်းရောက်လာ။ဘာထိခိုက်နိုင်လဲဆိုတော့သူကနံပါတ်1ကတော့စိတ်ကြယောဂါပေါ့နော်။ဗမာလိုစနစိတ်ကြယောဂါ depression နောက်ပြီးစိတ်ပူပန်တတ်တဲ့ယောဂါ anxiety နောက်ကျွန်တော်တို့ဒီ post traumatic stress ရာကပြန်ပြီးတော့အရင်တန်းရဖြစ်ခဲ့တဲ့ဟာကို trauma ကိုပြန်ပြီးတော့ပြန်ပြန်သတိရနေပြီးတော့စိတ်မှာစိတ်ဖြစ်စီမှုဖြစ်တဲ့ယောဂအဲ့လိုမျိုးလေးတွေခံစားရတာကိုကျွန်တော်တို့ကဒါဒေလာတွေ့ရှိရအဲ့တော့ဒီစိတ်ကြယောဂတို့စိတ်ပူပန်တဲ့ယောဂတို့ခုနကကျွန်တော်ပြောတဲ့ PTSD တို့ဒါတွေကအခုဖြစ်လာဆိုတော့အခုမဖြစ်ပါဘူးအခုလူတွေကြုံတွေ့နေရတဲ့အခုချိန်မှာမြန်မာပြည်သူလူထုကြုံတွေ့နေရတဲ့ဟာကစိတ်ဖြစ်စီမှုစိတ်ဖြစ်စီမှုကတော့တကယ်ကိုကြုံတွေ့နေရတယ်။နောက်စိတ် emotional roller coaster ပေါ့နော်။စိတ်ကအနှိမ့်အမြင့်တွေအများကြီးဖြစ်တယ်။အဲ့တော့ဒါကိုစိတ်ယောဂါလို့ပြောမလားဆိုတော့ကျွန်တော်တို့ကမပြောပါဘူး။ဒါကပုံမှန်ဖြစ်တဲ့ normal stress reaction ပေါ့နော်။ပုံမှန်ပတ်ဝန်းကျင်မှာကြုံတွေ့နေရတဲ့အခက်အခဲတွေကြောင့်ဖြစ်လာတဲ့စိတ်ကပုံမှန်တုံ့ပြန်မှုပါ။ဒါစိတ်ယောဂါမဟုတ်ပါဘူး။
ဆိုတော့ဒါပေမဲ့အဲ့ဒါကကျန်းမာရေးကိုဘလို့အခြေအနေမျိုးမှာရောက်တဲ့အခါမှာကျန်းမာရေးကိုယ့်ရဲ့ကျန်းမာရေးပေါ့နော်ဒီဟိုကိုကျန်းမာရေးစိတ်ကျန်းမာရေးပိုင်းကိုထိခိုက်တယ်လို့ဆရာတို့ပြောလို့ရတယ်ရှင
့်ဒီလူတွေကစိတ်သက်ကျသွားမယ်ဘာမှလှုပ်ချင်ကြင်နေသေးမရှိတော့ဘူးအရှုံးပေးလိုက်မယ်ဆိုရင်တော့ဒါစိတ်ကျန်းမာရေးကိုထိခိုက်ဖို့အချက်ကပိုပြီးတော့များသွားတယ်ဒါပေမဲ့အဲ့ဒါကိုကာကွယ်ဖို့ဆိုရင်တော့စိတ်သက်မကျဖို့ဒါအရေးကြီးတယ်အဲ့ဒီအတွက်ဆိုရင်တော့ကျွန်တော်ကအချက်၃ချက်ပြောချင်တယ်ပေါ့နော်အဲ့တော့ဒီခုနကကျွန်တော်လေးလာကြည့်တဲ့စာတမ်းတွေမှာလည်းသူက mental health ကို impact မဖြစ်အောင်စိတ်ယောဂါဖြစ်တဲ့ခုနကပြောတဲ့ယောဂါမျိုးတွေမဖြစ်အောင်ကအကောင်းဆုံးပူထုံးက united ဖြစ်ရမယ် connected ဖြစ်ရမယ်အဲ့တော့အားလုံးစည်းစည်းလုံးလုံးနဲ့ cost တစ်ခုကိုတိုက်တဲ့ချိန်မှာဘယ်တော့မှဒီလိုမျိုးစိတ်ယောဂါဖြစ်တဲ့စိတ်ဝိညာဉ်နဲ့ဆိုင်တဲ့ယောဂါတွေမရနိုင်ပါဘူးတဲ့အဲ့တော့အဓိကကုထုံးကတော့ဆက်လက်ပြီးတော့စီးလုံးရမယ်။အဲစီးလုံးတဲ့ပြင်မှာမှသူတို့နောက်တစ်ခုဒီ research မှာတွေ့ထားတာက connected ဖြစ်ရ။အားလုံးဒီတောင်းတဲ့တောင်းအများအားဆက်တွေ့ပြီးတော့အားပေးနေရ။နောက်ပြီးတော့ motivated ဖြစ်ရ။ motivated ဆိုတာဘာလဲဆိုတော့ပန်းနိုင်တစ်ခုကိုသွားတဲ့အခါမှာဒီသွားနေတဲ့အောင်မြင်ရင်ငါတို့ဘာလုပ်မလဲဆိုတဲ့စိတ်ကလေးနဲ့ကိုကဟိုကျွန်တော်တို့ငငယ်တော့ကကြိုက်ရှိုးတက်တယ်လို့ကြိုက်ရှိုးတက်ရင်ဟိုဟာရောက်တော့မယ်တကွေးကြံရောက်တော့မယ်တကွေးကြံရောက်တော့မယ် ယောက်ျင်မှတော့ရအောင်မှာဒါပေမဲ့လည်းအဲ့ဒီလိုမျိုးအားပေးနေနောက်ဆုံးတော့ဟိုလက်ကျူဖျားကြီးလည်းဖူလိုက်အောင်အားလုံးကဂျန်နဲ့ stress ကြီးပင်ပန်းနိုင်ပုံတော့ပျောက်သွားအဲ့ဒီလိုမျိုးစိတ်ကလေးနဲ့ပေါ့အဲကြောင့်နဲ့ကြ motivate ဖြစ်အောင်အားပေးနေရကျွန်တော်တို့ကငါတို့ဒီအောင်သွားရင်ဘာလုပ်ကြမှာလဲဟိုကျမ်းမာရေးအတွက်ဘာလုပ်မှာလဲလူမှုရေးအတွက်ဘာလုပ်မှာလဲပညာရေးအတွက်ဘာလုပ်မှာလဲအမျိုးသားအားလုံးအတွက်ဘာလုပ်မှာလဲဒီဒီဟာမျိုးစဉ်းစားထားရင်ဒါက motivated ဖြစ်အဲ့လို motivated ဖြစ်နေရင်ဆက်ပြီးတော့ lunch ဆက်ရှောင်းနိုင်ချီတက်နိုင်ဒါပြည်သူလူထုတရားလုံးအတွက်ကိုပြောတာဒီပြည်သူလူထုကဒီလိုသာလုပ်လို့ရှိရင်ဘယ်ကစိတ်ယောဂာနဲ့ပတ်သက်တဲ့ highlight မဖြစ်လာတော့ပါဘူးဒါကိုလည်းကာကွယ်ပြီးသားဖြစ်သွားမှာ
အခုပေါ့နော်ဒီမြန်မာနိုင်ငံမှာဒီမြန်မာနိုင်ငံတဝမ်းမှာဆန္ဒပြနေတာတွေကိုကြည့်လို့ရှိရင်များသောအားဖြင့်ကလူငယ်တွေပါဆိုပြောရင်တော့အသက်20ဝန်းကျင်အရွယ်လူငယ်တွေလို့အများစုကပြောလို့ရပါတယ်ဆိုတော့အဲ့ဒီလူငယ်တွေကနေ့တိုင်းသူတို့လမ်းပေါ်ထွက်ပြီးဆန္ဒပြနေတယ်နောက်သူတို့မျက်စိရှေ့မှာပဲပေါ့နော်အခုဆိုရင်ဒါအင်အားတုံးပြီးတော့ဖြိုခွဲခံရတာတွေတွေ့နေရတယ်ဆိုတော့အဲ့ဒီလိုလူငယ်တွေရဲ့စိတ်ထဲမှာဒီလိုမျိုးမြင်နေတွေ့နေရတဲ့အတွက်ကြောင့်မလို့သူတို့အနေနဲ့ပေါ့နော်သူတို့စိတ်ထဲမှာရောဘယ်လိုမျိုးစိတ်ဓာတ်တွေဖြစ်သွားနိုင်တယ်လို့ဆရာပြောလို့ရလဲဆရာ
အဲ့ဒါလဲ really good question ဗျာအဲ့လိုလဲဆိုတော့ဒီ riot ကိုနှိမ်နင်းတယ်ဒီ revolution တွေကိုနှိမ်နင်းတယ်ဆိုတော့ကျွန်တော်တို့အရင်တော့လည်းတွေ့မှာပါထိုင်ဝမ်တို့ဟောင်ကောင်တို့နော်ဟိုနောက်တခြားနိုင်ငံတွေမှာလည်းဒီလိုပဲနှိမ်နင်းခဲ့တာလေကျွန်တော်တို့အားလုံးတွေ့ဘူးပြီးတာဒါအခုဒီမှာဆိုလဲကျွန်တော်တို့ကိုဟိုဒီပြည်သူလူထုတွေကို fear factor ဟိုကြောက်စိတ်ဝင်သွားအောင်လို့လှုပ်ဆောင်နေတဲ့အချက်တွေအများကြီးရှိတယ်ဟွန်းကြောက်စိတ်ဝင်သွားအောင်လို့တနတ်တွေဖောက်တယ်ခေါင်းတဲတဲ့ဟိုပစ်တယ်လူတွေကိုဒီဘာမှပြန်လည်မခုခံတဲ့လူငယ်လေးတွေကိုဟိုမတရားရိုင်းနှက်တယ်နော်အိမ်တွေကိုမတရားဝင်ဖြတ်တယ်ဟိုမင်းမဲ့ဇေယိုက်တွေလုံနေတဲ့ဟာတွေကဒါလူတွေကိုကြောက်စိတ်ဝင်အောင်လုပ်တယ်အဲတော့သူတို့တွေကခုနကကျွန်တော်ပြောသလိုမျိုးပဲခုနက၃ချက်ကိုပဲပြန်သွားမယ် United Connected Motivated ဖြစ်နေရင်ဒီဟာတွေကဒါကြော်ချနိုင်တယ်တကယ်လို့စိတ်ထဲမှာတခုခုအဲ့လိုတင်းကျပ်နေတဲ့မိုးချင်စိတ်တွေပေါ်လာမယ်ပေါ့အညာပဲအိတ်မရဘူးဒီလိုမျိုးစိတ်လေးတွေပေါ်လာရင်အချင်းချင်းစကားပြောပါအချင်းချင်းအားပေးစကားပြောပါကျွန်တော်တို့အားလုံးမှာလောလောဆယ်တော့အဖြေပဲတော့ရောက်မယ်ဆိုတာဘယ်သူမှမသိပါဘူးဟုတ်ဒါပေမဲ့လည်းဒီလိုမျိုးအားပေးနေနဲ့အားတက်နေ motivated ဖြစ်နေကျွန်တော်ကငါတို့တော့အောင်သွားရင်ဘာလုပ်မယ်ဆိုတော့အောင်စိတ်လေးနဲ့တို့ဟိုရှာဖွေပြီးဖတ်မယ်ပြုမယ်ဆိုရင်ဒီအကြောင်းတွေခေါင်းထဲမှာတစ်ချိန်လုံးရောက်မနေတော့ဘူးဘာလို့နောက်ငါတို့ရရင်ဘာလုပ်မယ်ဆိုတော့ဟာအတွေးကခေါင်းထဲမှာဝင်နေရင်အဲ့ဒီအတွေးလေးနဲ့အဲ့ဒီမှာ occupy ဖြစ်နေတာစိတ်ကိုပြောင်းလဲသွားတာနော်စိတ်ကိုဒီဒီကြောက်ဒီဖြစ်ပြနေတဲ့အနေထိုင်ုံတွေကိုပဲအများအားတွေးမနေပဲနဲ့ငါတို့ပြီးသွားရင်ဘာလုပ်မယ်ဆိုတော့ဟာနဲ့နည်းနည်းလေး switch လုပ်အောင် mind လေးကိုအဲ့လိုမျိုးလုပ်ရင်တို့ကပို့ပြီးတော့ဒီ resilience ကစိတ်ခွန်အားပို့ပြီးတော့ကောင်းလာမယ်စိတ်ကြမ်းမရေးပို့ပြီးတော့အားပြေလာအဲ့ဒါကအရေးကြီးပါတယ်ခင်ဗျာ
အခုဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုဒီပြည်တွင်းမှာတွေမဟုတ်ဘူးပေါ့နော်ဒီနိုင်ငံတကာမှာရှိနေကြတဲ့မြန်မာတွေကလည်းတစ်ချိန်လုံးစောင့်ကြည့်ပြီးတော့မှစိတ်ပူပန်ကြတယ်စိတ်တော့ကရောက်ကြတယ်အဲ့လိုမျိုးစိုးရိမ်မှုတွေဒီစိတ်ဖိစီးမှုတွေကိုပြေပျောက်သွားအောင်ရော့သွားအောင်ရောဆရာတင်တဲ့ဘယ်လိုမျိုးအကြံပြုချက်ပါလဲရှင
်အဲ့ဒါ another good question ဟိုအဲ့ဒါကဒီဗမာပြည်တွင်းရောပြည်ပရောဗျာဘာနဲ့သွားတူလဲဆိုတော့အခုဟာကဟိုနည်းနည်းလေး limitation ထားရမယ်ပေါ့နော်တချို့ untrusted source တွေတချို့ဘူးခေါ်နေတဲ့ new term cyber လာတဲ့ဟာတွေအဲ့ဒါမျိုးတွေကဒါကိုယ့်ကိုစိတ်ချောက်ချောင်းစိတ်တက်ပြက်ပြောင်းဒါဟိုဘက်ကလုံနေတာလုံနေတဲ့ဟာတွေကိုဟိုမကြည့်နဲ့ခဏကပြောတဲ့ fear factor ဝင်အောင်လုံတဲ့ဟာတွေဖြစ်သွားရင်လူတွေကမလိုအပ်တဲ့စိုးရိမ်ပူပန်မှုတွေစိတ်ဖိစီးမှုတွေပိုများမယ်အဲ့တော့နံပါတ်1ကလာနံပါတ်2ကတော့ဟိုအာဗမာအခုပြပမှာဆိုရင်ကိုနေ့ကမြေကပြပပေါ့ဗမာနိုင်ငံရဲ့အချိန်နဲ့ပြပအချိန်က time difference ကအဲ့ဒါက main factor လို့ကျွန်တော်ထင်တယ်ဟိုဟိုအထူးသဖြင့်နောက်နိုင်ငံတွေမှာပေါ့နောက်နိုင်ငံတွေမှာကညဆိုရင်ဗမာပြမှာမနဲ့ဆိုတော့အကုန်လုံးကတိကျတော့ညမိတ်ဖဲနဲ့ကြည်ကြအားပေးကြဟုတ်ပြည်သူလူထုကိုပြင်ပနေအားပေးတော့နေ့နဲ့ညတွေနဲ့ကိုမှားကုန်တယ်အဲ့တော့အဲ့ဒါတစ်ချက်။နောက်အစားအသောက်ပြည့်နေကြတယ်လို့ကျွန်တော်မြင်တယ်။ကျွန်တော်တို့ကိုယ်တိုင်လည်းဒါခံစားနေရတယ်။စားတာစားနေရတယ်။ရတာမရှိဘူး။ဟိုဟိုမပျော်ဘူးပေါ့။မပျော်တဲ့စိတ်နဲ့တောင်းအောင်ရတာတခုခုခန္ဓာကိုယ်ကြီးကိုလုံနေရတယ်လို့ဖြစ်နေတော့။အေးဒါပေမဲ့အဲ့ဒီစိတ်နဲ့လုံနေရပြီ။အဲ့တော့တောင်းအောင်တခုနေနဲ့လုံပါ။နှမဆိုရင်ကိုရောစိတ်ရောကိုထောင်းစိတ်ကြီးဖြစ်သွားလိမ့်မယ်။အဲ့တော့အချိန်မှန်မှန်အိပ်ဖို့စူးစမ်းပါ။တတ်နိုင်တယ်လို့ပေါ့လေ။ဖြစ်နိုင်မှန်သိပါတယ်စူးစမ်းပါ။ပြီးတော့အစားအသောက်ကိုလည်းပုံအချိန်မှန်မှန်လေးစားပါပြီးတော့ connected လုပ်ပြီးတော့မယုံရတဲ့ source တွေ psychologically site wa လုပ်နေတဲ့ post တွေကိုထပ်ပါနဲ့မလုပ်ပါနဲ့ဒါဆိုလို့ရှိရင်တော့ဟိုဒီပို့ပြီးတော့စိတ်က resilient ကိုစိတ်ကြမ်းမာရေးကိုပို့ပြီးတော့ကြံ့ခိုင်အောင်လုပ်တဲ့ဟာလေးတွေဖြစ်သွားမှာ
အခုလက်ရှိမှာဆရာလက်ဆုံးဆုံးကပြောပါတယ်ဒီစိုးရိမ်စိတ်တွေတောကရောက်မှုတွေကအခုအချိန်တွေမှာတော့ဒါစိတ်ရောဂါဖြစ်တဲ့အဆင့်ကိုမရောက်သေးဘူးပေါ့လေဒါပေမဲ့ဒီအဆင့်ဒီအခြေအနေတွေကပိုပြီးတော့မှကြာရှည်သွားမယ်ကိုယ့်ရဲ့စိတ်ပိုင်းဆိုင်ရာကိုလည်းထိခိုက်လာပြီဆိုလို့ရှိရင်ဒီကျွမ်းကျင်သူတွေနဲ့တိုင်ပင်ဆွေးနွေးဖို့လိုအပ်တဲ့ကုသမှုယူဖို့အတွက်ကရောဘယ်လောက်ထိအရေးကြီးတယ်ဒါကိုဘယ်လောက်ထိ you decide လုပ်တဲ့နေလို့ရောဆရာအနေနဲ့ပြောချက်ပါလေရှင
်အဲ့ဒါတော့အရေးကြီးတယ်ဗျအဓိကဖြစ်မှာတော့စိတ်ကြာယောဂါနဲ့စိတ်ပူပန်ယောဂါစိတ်လုံးပူပန်နေပြီးတော့တခုခုမလုပ်နိုင်မကန်နိုင်နေဖြစ်မယ်ဘာမှအဓိက concentration ပေါ့ဘယ်ရာဘူးမှအာရုံစူးစိုက်လို့မရဘူး။နောက်ဘာလို့လို့မပျော်ဘူးပျော်တဲ့စိတ်လည်းမရှိတော့ဘူး။ဘာမှလည်းလှုပ်ချင်ကန်ရင်စိတ်မရှိတော့ဘူး။စားချင်စိတ်လည်းမရှိဘူး။အိတ်ချင်စိတ်လည်းအိတ်တယ်မပျော်တော့ဘူး။ဆိုရင်တော့ဒါကဒီစိတ်ကြမ်းမာရေးအတွက်ဒီတိုင်ပင်တဲ့မိကျွမ်းကျင်သူတွေနဲ့ပညာရှင်တွေနဲ့စကားပြောတဲ့နဲ့အဲဒါစိတ်ကြမ်းမာရေးဆိုတာကဟိုဆက်စရာမဟုတ်ပါဘူး။ကျွန်တော်တို့လူမှာနှစ်ခုပဲရှိတယ်ကိုနဲ့စိတ်နဲ့ကိုကျမ်းမာရေးကို view ဆိုင်တယ်နေမကောင်းရင်ဆရာအောင်ပြတယ်ဖေကျမ်းမာရေးလည်းဒီတိုင်းပဲခုနကကျွန်တော်ပြောတဲ့လက္ခဏာလေးတွေရှိလာရင်ပြပါဆရာအောင်လည်းဟိုပြောပါဒါရှက်ဆရာမဟုတ်ပါဘူးစိတ်ယောဂဖြစ်ရင်လည်းငါတော့စိတ်နည်းနည်းလေးဒီလိုမျိုးဖြစ်နေတယ်ဆိုရင်ဘေးနားပတ်ဝန်းကျင်ကပြုတ်ပြီးတော့ပံ့ပိုးပေးလို့ရတယ်စကားတွေပြောပေးလို့ရတယ် view ဆိုင်ပေးလို့ရတယ်ဒါဆိုရင် तू ကစိတ်ယောဂက तू ကသူ့ပြန်ပြီးတော့ကောင်းလာစေယောဂာဆေးတစ်ခုလည်းတောက်လို့ပျောက်တဲ့ယောဂာမဟုတ်သူကဆေးလည်းတောက်ရမယ်စိတ်သက်ဖန်စာကြံ့စိတ်သက်ဆိုင်ရာကြံ့ခိုင်မှုလည်းလုပ်ရမယ်ပြီးတော့ဒီပတ်ဝန်းကျင် social ကလည်း support လည်းလုပ်ဒီသုံးခုပေါင်းမှသုံးချောင်းထောက်လိုက်မှစေယောဂာပြန်ပြီးတော့ထောင်တက်သွားမှာအဲ့တော့မရှက်ပါနဲ့ဖြစ်လာရင်တယောက်တည်းကြိတ်ပြီးတော့မခံပါနဲ့ကုညီမှုရယူပါဘေးမှာကိုယ့်ရဲ့မိသားစုတငယ်ချင်းအတိုင်းအဝန်ကိုပြောပြီးတော့ support ကိုရှိပါမိသားစုတငယ်ချင်းတိုင်းဝန်ရတယ်အဲ့လိုမျိုးဆိုရင်မနောက်ပါနဲ့မပြောင်းပါနဲ့ဒါတွေကနောက်เสียပြောင်းကြမဟုတ်ဘူးသူတို့ကဒါတကယ်ခံစားနေရတဲ့ဟာဆိုတော့အားပေးပါ support လုပ်ပေးပါဒီလိုမျိုးဟိုလုပ်ပေးလိုက်လို့ရှိရင်ခုနကစိတ်ယောဂါကလည်းပြန်ပြီးတော့နောက်တစ်ဆင့်ပြန်ကောင်းသွားပြီးတော့ပုံမှန်ပြည်သူလူထုထဲမှာနောက်တစ်ချက်တအားပြန်ဖြစ်သွားမယ်ဟာဖြစ်သွားမှာအဲ့တော့ကျွန်တော်ကတော့အဲ့လိုပဲကြံပြုခြင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒေါက်တာမောင်ဦးကချင်းအခုလိုမျိုးအချိန်ပေးပြီးတော့ဖြေတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
ကျေးဇူးပါဗျာ။ဟာကျေးဇူးများတင်ပါတယ်အခုလိုပြောရတဲ့အ
တွက်။မဆုမြတ်မုံရဲ့မြမအရေးဆွေးနွေးကမ်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။သောရရှင်များရှင် VOA American အသံက2021ခုနှစ်ဩဂုတ်လ2ရက်နေ့တနင်္လာနေ့မနေ့ခင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 12133ညလိုင်းဒိုမီတာ40 kHz 4413ညလိုင်းဒိုမီတာ58 kHz 5805တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုကတော့သောရရှင်တို့ပေးစာတွေကိုပြန်ကြားပေးနေတဲ့မအေးတန်တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာအပတ်စဉ်ကဏ္ဍကိုနားဆင်ကြရအောင်ပါရှင
်ဘေးနဲ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှင်များရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်နော်။နောက်ပိုင်းမှာတော့ VOA တိချစ်သောရရှင်တွေကိုမြစ်တာတေးလက်ဆောင်မြန်မာသချင်းလေးတို့နဲ့ဖျော်ဖြေပေးဦးမှာဖြစ်ပါလိမ့်။ VOA အစီအစဉ်တွေကိုနားဆင်ပြီးတော့ Messenger ကရေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုအရင်ဖော်ပြပေးကြပါလိမ့်။ချစ်မော်ဆိုတဲ့သောရရှင်ကသတင်းတွေကိုဖုန်းနဲ့ရောရေဒီယိုအင်တာနက်မရတဲ့အခါတွေနဲ့ပါကြည့်ရှုနားဆင်ပါလေ။သတင်းမှန်တွေကိုသိရလို့အထူးကျေးဇူးတင်မိပါရစေ။အရေးတော်ပုံမှာတက်နိုင်တဲ့ဘက်ကနေပါဝင်နေတဲ့ပြည်သူလူထုအားလုံးကိုလည်းအထူးကျေးဇူးတင်မိတယ်လို့ပြောပြပါ VOE ။ 88 ကစပြီးတော့အခုချိန်ထိနားဆင်အားပေးနေပါတယ်။ချစ်မော်ဆိုတဲ့သွားရှင်ပြောလာပါတယ်ရှင်။ဒီမှာရေဒီယိုနဲ့ပါနားဆင်နေဆိုလို့ကျွန်တော်တို့ VOE မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်ကိုလည်းည12:00အချိန်မှာရေဒီယိုကနေပြီးတော့ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။ညာဆောဆောမအိတ်တက်တဲ့သူတွေနားထောင်ခြင်းနားထောင်လို့ရအောင်ပါနော်။ဇေယလိုင်းဆိုတဲ့သောရရှင်ကတော့ကျမတို့သတင်းတွေမှာဖော်ပြနေတဲ့အသုံးနှုန်းတစ်ခုနဲ့ပတ်သက်ပြီးကန့်ကွက်စာရေးလာပါတယ်
။မင်္ဂလာပါ VOA ခင်ဗျာ။ကျွန်တော် VOA ကိုနေ့တိုင်းနားထောင်နေ့တိုင်းသတင်းဖတ်နေတဲ့ပရိသတ်တယောက်ပါ။ VOA တချို့သတင်းတွေမှာစစ်ကောင်စီကိုမြန်မာတပ်မတော်လို့တုံးလွန်လာပြီးမြင်နေကြားနေရပါတယ်။ဒါအတွက်ပြင်ဆင်ရေးသားပြောဆိုပေးစေချင်ပါတယ်။ဆရာနာသိန်းကောင်စီဟာမြန်မာနိုင်ငံနဲ့ပြည်သူကိုကိုစားပြုတဲ့တပ်မတော်မဟုတ်ပဲမင်းအောင်လှိုင်အတွက်ပဲကိုစားပြုတဲ့တပ်မတော်ဖြစ်နေလို့အခုလိုဝေဖန်အကြံပြုလိုက်ရတာပါခင်ဗျာ။
ဒါကဇေယျလိုင်းသူ့ရဲ့ထင်မြင်ယူဆချက်နဲ့အဲလိုမျိုးရေးလာတာဖြစ်ပါတယ်။သူ့လိုပဲတောင်းဆိုလာကြတဲ့သောရရှင်ရဲ့စာတချို့ကိုလည်းလက်ခံရရှိပါတယ်နော်။ကျွန်တော် VOE ကိုစာရေးလာကြတဲ့သောရရှင်ရဲ့စာတွေထဲမှာတော့ကိုပိုင်ထင်မြင်ယူဆချက်ဒီနိုင်ငံရေးအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးရေးလာကြတဲ့စာတွေလည်းလက်ခံရရှိပါတယ်။အဲ့ထက်ကတဆောင်ကတော့ NUB အမျိုးသားညီညွတ်ရေးအစိုးရနဲ့လက်ရှိနိုင်ငံရေးအခြေအနေကိုသုံးသပ်ရေးသားထားတာဖြစ်ပါတယ်။သူရဲ့စာကိုဆက်ပြီးပြောပြပေးကြပါမယ်နော်။ KBM ဆိုတဲ့သောရရှင်ဖြစ်ပါတယ်။သူကကိုယ့်ရဲ့ခံစားချက်အရကိုဒေါသအရ NUG ကိုဒေါသထွက်မိရင်ထွက်မိမယ်အပြစ်တင်ပြီးတဲ့အခါလဲတင်ပြီးတတ်ပါတယ်ဖြစ်ပေတာဆန့်ကျင်တာမထောက်ခံတာမျိုးလုံးဝမဟုတ်ပါဘူးပုဂ္ဂိုလ်တို့တယောက်အဖွဲ့အစည်းတစ်ခုဆိုတာတည်းပြည်သူတွေအတွက်ပဲရေရှည်ကိုစဉ်းစားစေခြင်းလို့ဒါကြောင့်မလို့အဖက်ဖက်ကတုံ့သက်ပြီးတော့ဒီအကြံပြုချက်ကိုရေးပါတယ်ဆိုပြီးတော့စာရှိတစ်စောင်ရေးလာပါတယ်ရှင်သူကအဲ့စာထဲမှာတော့ NUG အစိုးရရဲ့အာသာချက်တိုင်းနာလည်းနဲ့ကန်အဖွဲတချို့ရဲ့အကူအညီတွေရနေနိုင်တာနောက်ပြီးတော့ CRP နာမည်နဲ့အလှူငွေတွေကြထားတာတိုင်းနာပါတီတော်တော်များများနဲ့လည်းအခြေအဆက်လှုပ်ထားနိုင်တာဒါမျိုးတွေအားနဲ့ချက်တွေထဲမှာဆိုရင်တော့ခြေကုပ်မယူနိုင်သေးတာနောက်ပြီးတော့ပြည်သူတွေအတွက်အဓိကထိရောက်တဲ့အကောက်အွယ်မပေးနိုင်တာအစားရှိသဖြင့်သူကရေးလာပြီးတော့သူ့ရဲ့သုံးသက်ချက်နောက်ပြီးတော့အကြံပြုချက်တွေကိုအခုလိုပြောလာပါတယ
်အားနဲ့ချက်တွေမှာတော့မြေပြင်အခြေအနေကြအခက်အခဲတွေများနေတာသိပါတယ်မအားလာကဒီအာနာသိမ့်မှုအချိန်တော်ကြာကလေးကပြင်ဆင်ထားကြရရဲ့တက်တွေကို20ကြီးဖြန့်ကျက်ထားနိုင်တာရဲ့နိုင်ငံရဲ့အခန်းကဏ္ဍအတော်များများမှာခြေကုပ်ယူနေရာယူထားပြီးဖြစ်နေတာရဲ့ကြောင့် NUG လှုပ်မရသေးတာပါနိုင်ငံတကာရဲ့အတိမတ်ပြမှုရဖို့ကိစ္စနဲ့ EAO တွေကိစ္စမှာတော့အပေးယူတွေလုတ်ကိုလုတ်ရပါလိမ့်မယ်လုတ်လဲလုတ်တင်ပါတယ်အလကားရမယ့်ကိစ္စတော့တိတ်မရှိပါဘူးနိုင်ငံတကာကလည်းဒီမိုကရေစီရေးနဲ့တရုတ်ကိုထိမ့်သိမ်းခြင်းလို့သာဒီလောက်ကူညီနေတာဖြစ်ပါတယ်တနက်ကန်တိုင်းသားအဖွဲ့တွေကလည်းကိုပိုင်လွတ်လပ်တဲ့နေမြေရခြင်းလို့သာဒီလောက်ထိကူညီနေတာပါပါတီတွေကိစ္စကတော့နိုင်ငံရေးလိုဝကြီးအုပ်မှုကိုလျှော့ချနိုင်မှုကြိုးစားရင်အဆင်ပြေပါလိမ့်မယ်မအားလာကဒီအကွက်ကိုစသုံးလာပါတယ် PR စနစ်ပါရွေးကောက်ပွဲပြန်လုပ်မယ် PR သုံးမယ်လို့ကြေညာနေပါပြီ PR စနစ်မှာပါတီကြီးတစ်ခုကလိုဝကြီးအုပ်လို့မရတဲ့စနစ်မှုတိုင်းသားပါတီတွေအကြိုက်ဖြစ်စီပါတယ်သို့တော်လည်းပဲ PR စနစ်ဟာနိုင်ငံရေးစနစ်ခိုင်မာအားကောင်းသွားမှသာလုပ်တဲ့ကိစ္စမျိုးပါနိုင်ငံရေးစနစ်မတည်ငြိမ်ပဲသွားလို့ရင်ဘယ်လိုမှရှေ့မရောက်ပဲတက်ကားပဲချေလေကစားသွားပါလိမ့်မယ်ဒါကိုပါတီတချို့ကသိပါတယ် NUG ကသာလူဝတ်တာကတိုင်းပြည်ကောင်းစားရေးနဲ့ညီညွတ်ငြိမ်းချမ်းရေးပါအကြံပြုချက်ဆက်ပြောပါရစေခေါင်းဆောင်ပိုင်းတွေအထိန်သိမ်းခံထားရလို့ယတိပြတ်ဆုံးဖြတ်ချက်မချနိုင်ဘူးဆိုတာမျိုးလုံးဝမလုပ်သင့်ပါအခုချိန်ကဒေါ်ဆန်းစုကြည်ရှိသည်ဖြစ်စေမရှိသည်ဖြစ်စေကိုကြမှာကိုဖန်တီးဖို့အကောင်းဆုံးအချိန်ဖြစ်နေတဲ့အတွက်ပြတ်သားတဲ့ဆုံးဖြတ်ချက်တွေနဲ့ရှစ်ဆက်ဖို့လိုနေပါပြီဒေါ်စုကလည်းဒီလိုပဲဖြစ်စေချင်ပါပါကျွန်တော်တို့ဟာနိုင်ကိုနိုင်မှဖြစ်တော့မယ်လို့အားလုံးကခံယူပြီးပါပြီကဘာအရေးမြမအရေးနိုင်ငံရေးအခင်အကျင်းတွေအရာလဲကျွန်တော်တို့အားသာနေပြီးမို့တချို့သောဝန်တို့ဝန်ပိုးတွေကိုစွန့်လွတ်ပြီးပန်းတိုင်ကိုအရောက်သွားကြရအောင်ပါ
KBM ဆိုတဲ့သောရရှင် NUG အစိုးရကိုအကြံပြုပါတယ်ဆိုတော့စာရေးပြီးတော့ပြောလာတာဖြစ်ပါတယ်။သူကဒီလိုစာလေးတွေရေးပို့ချင်ပါတယ်။ VOE ကိုလည်းအမြဲတမ်းနားထောင်ဖြစ်ပါတယ်။အကျေးဇူးအထူးတင်ပါတယ်တဲ့။ဟုတ်ကဲ့အခုလိုမျိုးကိုပိုင်ထင်မြင်ယူဆချက်တွေလက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့အကြံပြုချက်တွေရေးပို့ချင်တယ်ဆိုတော့ကျွန်တော်တို့ VOE ကိုစာရေးပို့နိုင်ပါတယ်နော်။ email ကပဲဖြစ်ဖြစ် messenger ကပဲဖြစ်ဖြစ်အဆင်ပြေပါတယ်ရှင်။မိုးမဆိုတဲ့သောရရှင်ကတော့ရင်ထဲမှာမချီအောင်ခံစားရပါတယ်ရှင်။ကိုကျင်းလဲစာပါလေအရေးတော်ပုံအမြန်ဆုံးအောင်ပါစေလို့ဆုတောင်းပါတယ်ဆိုပြီးတော့စာတို့လေးရေးလာပါတယ်ရင်ဖွင့်လာတဲ့သောရရှင်ရဲ့စာတွေကိုဆက်ပြီးတော့ဖော်ပြပေးစင်ပါတယ်ရှင်ရင်ဖွင့်လာတဲ့သောရရှင်ရဲ့စာတွေထဲမှာနေမင်းဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အနေငယ်ရင်ဖွင့်ခြင်းပါတယ်ဆိုပြီးတော့သူမြင်တဲ့နိုင်ငံရေးအမြင်တစ်ခုကိုရေးလာပါတယ်ရှင
်မင်္ဂလာပါ VOE မြန်မာပြည်နဲ့ပတ်သက်ပြီးအနေငယ်ရင်ဖွင့်ခြင်းလို့ပါစစ်တပ်ကို NUG ကအနိုင်ရခဲ့ရင်တော့တရုတ်ရဲ့အခန့်ကဏ္ဍကမပြီးနိုင်သေးဘူးလို့ထင်ပါတယ်။ပြီးတော့အမေရိကန်ရဲ့အပြည့်မှုမှာတရုတ်ကအိမ်ကွင်းအနေနဲ့ကစားရတဲ့မြမအရေးမှာအာဆီယံကလည်းတရုတ်ဘက်မှာရှိနေတယ်လို့မြင်ပါတယ်။ဘယ်လိုနည်းပဲဖြစ်ဖြစ်တရုတ်ကမြန်မာကို ူးရင်ခွင်တဲကအပြောက်ခံမှာမဟုတ်ပါဘူးပထဝီနေထားရာအချက်ချာကြတဲ့မြန်မာကိုအိန္ဒိယသမုဒ္ဒရာရဲ့ထွက်ပေါက်လဲဖြစ်တဲ့အတွက်စစ်တပ်ကနိုင်ငံအာဏာကိုမထိန်းနိုင်ခဲ့ရင်ဂျူဘာရေလိုပဲရုရှားနဲ့တရုတ်အကူအညီနဲ့မြန်မာမျိုးပေါ်မှာစစ်အခြေစိုက်စခန်းတွေအခြေချောက်ခွင့်ပေးပြီးနိုင်ငံရေးကိုဖြည့်ရှင်းလာနိုင်မယ်လို့ထင်ပါတယ်။ဒါကကျွန်တော်တူဦးဒီရဲ့အမြင်ဖြစ်ပါတယ်။စားကြောင်းတွေရှိနေလို့ဒီလောက်ပါပဲ။နောက်ရေးခွင့်ရရင်ထပ်ရေးချင်ပါသေးတယ်။မြန်မာပြည်အတွက်စိတ်မကောင်းပါဘူး
။ဒါတော့ရရှင်နေမင်းရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတာပါ။မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးစည်ရေးပဋိပက္ခနဲ့ပတ်သက်ပြီးတော့သူကတော့အကောင်းဘက်ကမမျှော်လင့်မှုရင်လင်းမိတယ်လို့ဆိုလာပါတယ်။ဒီလိုမျိုးမြန်မာနိုင်ငံအာဏာသိမ်းထားတဲ့စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားစစ်ရေးပဋိပက္ခတွေဖြစ်နေတဲ့အတွက်ကြောင့်မလို့ဒေသခံပြည်သူတွေတောင်းနဲ့ချီပြီးတော့ဘေးလွတ်ရာကိုရှောင်ကွေးနေကြရပါတယ်နော်။တောရီတောင်တွေထဲမှာဒီရာသီဥတုတံကိုလည်းခံစားနေကြရပါတယ်။ဒီမှာသောရရှင်တောသားလေးအမီမဖော်လို့သူပါဆိုပြီးတော့သောရရှင်ဒီဒုက္ခတွေတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့စာတစာကိုဖော်ပြပေးချင်ပါတယ်
။မင်္ဂလာပါ။စစ်ပွဲဖြစ်ရင်ပြည်သူတွေကဘုန်းကြီးကျောင်းစာသင်ကျောင်းတွေမှာခုလုံရမယ်မဟုတ်ပါလား။အခုတော့ဘုန်းကြီးကျောင်းအတော်များများနဲ့စာသင်ကျောင်းလိုအဆောက်အုံတွေမှာအကျန်းဖက်အဖွဲ့မအားလာတက်တွေကပဲနေရာအပြည့်ယူထားကြတာပြည်သူတွေမျက်မြင်ပဲဖြစ်ပါတယ်။ဘုန်းကြီးကျောင်းကဆရာတော်တွေခွင့်ပြုချက်နဲ့ဝင်လာတာပါလို့ပြောရအောင်သူတို့ကလက်နှက်နဲ့လာတောင်းကြတာလေ။ဒီတော့ပြည်သူတွေကဘယ်မှာခိုနားရမှာပါလဲ။မြင့်မြတ်တဲ့ဖရာကျောင်းဘုန်းကြီးကျောင်းတွေမှာလူသက်သမားတွေနေရာယူတာဟာမသင့်တော်တဲ့အလုပ်ပဲမဟုတ်ပါလား။စာရေးသူအနေနဲ့အမြင်မတော်လို့ယင်ဖွင့်လိုက်ရတာပ
ါအမြင်မဖော်ခြင်းနဲ့ဒေါသလေးသူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါလေရှင်အခုလိုမျိုးကိုယ်တိုင်ယင်ဖွင့်ခြင်းကြရဲဆိုတော့ကျမတို့စီကိုတယ်လီဖုန်းနဲ့လည်းဆက်သွယ်နိုင်တယ်လို့ဒါမှမဟုတ်ရင်လည်းကျမတို့ရဲ့ဒီ Messenger email ထဲမှာတော့အတန်ဖိုင်နဲ့ပေးပို့နိုင်ပါတယ်နော်ဘယ်ဒေသဘယ်နေရာမှာဘလို့ဖြစ်တယ်ဆိုတာကိုတော့စာအကြမ်းပြင်းရေးပို့လိုက်ဖို့လိုပါတယ်သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။ဒေးတောင်းလာတဲ့သရရှင်တွေကိုဆက်ပြီးတော့အလှည့်ပေးချင်ပါတယ်။ Tomorrow View ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ View ကနေပြီးတော့မြေတားဒေးလက်ဆောင်ကဏ္ဍမှာဒေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွဲကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ Tomorrow View ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးပို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုဆိုနေပါတယ်ရှင်။အခုတော့ဒေးချစ်သောရရှင်နေကိုမြစ်တာဒေးလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြမှာတယ်နော်။မိုက်ကယ်လီယန်ဆိုတဲ့သောရရှင်တေးတောင်းလာတာကတော့မြမပြည်ကစစ်ဘေးရှောင်တွေအတွက်သချင်းလေးနဲ့နှစ်သိမ့်ပြရစေတဲ့ကိုမျိုးကြီးတည်ဆူထားတဲ့နေရောင်အောက်ကအသက်ရှူသံများဆိုတဲ့သချင်းလေးတောင်းဆိုကြပါလေစစ်ဘေးရှောင်မိဘပြည်သူတွေဘေးရန်ကင်းရှင်းပြီးတော့ကျန်းမာကြပါစေဖျားသခင်အားလုံးကိုကောင်းချီးပေးပါစေတဲ့မိုက်ကယ်လီယန်ဆိုတဲ့သောရရှင်မေတ္တာဒေးလက်ဆောင်ပါလာတာဖြစ်ပါတယ်ဒီတော့သူတောင်းဆိုထားတဲ့မျိုးကြီးတည်ဆူထားတဲ့နေရောင်အောက်ကအသက်ရှူသံများဆိုတဲ့သချင်းလေးနဲ့ဖြောပြပေးကြပါရနော်သူပြောသလိုပဲစစ်ဘေးရှောင်ပြည်သူတွေပါဝင်အားလုံးဘေးရန်ကင်းရှင်းကြပါစေလို့ထပ်ဆင့်ဆန္ဒပြုချင်ပါတယ်ရှင်အားလုံးရဲ့မြေကြီးကိုစီစတောင်းကြီးများနဲ့မိုးသွန်းတွေဒီကဘာမှာကြာခဲ့သည်မြေမှာမေကလေးမြေမြေခေါ်လေးသားများလားပြည်နေရာရှိခွေတွေရှာပါခဲ့Jolene, Jenny, Fish, Chanel, Luna, Mona, Chilek, မျိုးကြီးတည်ဆူထားတဲ့နေရောင်အောက်ကအသက်ရှူသံများဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်နက်ဓာတ်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြောင်းနားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App တွေမှာတွားပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambi.voanews.com ဖြစ်ပါတယ်။ကျမအေးသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
ပေးစာအစီအစဉ်ကိုမအေးသန္တာကျော်စီစဉ်တင်ဆက်ပေးနေတာဖြစ်ပါလေရှင်။သောရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DBB နဲ့ Mizima တို့မှလည်းနေ့စဉ်ထုတ်လွှင့်ပေးနေပါတယ်။အခုကတော့သတင်းပတ်ဆင်ခဏတစ်ခုကိုဆက်ပြီးတော့ထုတ်လွှင့်ပေးကြပါတယ်။မညူညူလွင်စီစဉ်တင်ဆက်နေတဲ့သတင်းတွေတဲ့ကသုတ္တအပတ်ဆင်ခဏဖြစ်ပါတယ်။ဒီသတင်းပတ်မှာတော့ကမ္ဘာပံအကြောင်းကိုတင်ပြထားပါတယ်ရှင်။
နိုင်ငံတကာကသတင်းတွေကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးသတင်းတွေကသူတားဆိုတဲ့အစီအစဉ်ကိုကျွန်မညညလွင်ကတင်ဆက်ပေးထားပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးဟာဒီနှစ်အတွင်း18ရာခိုင်နှုန်းအထိကျဆင်းနိုင်ပြီးဒါဟာ2019ခုနှစ်ကတည်းက3ပုံတပုံလောက်ပုံမှန်ကျဆင်းသွားတာဖြစ်တဲ့အကြောင်းWorld Bank ကမ္ဘာပံကတွက်ဆသတိပေးပြောဆိုလိုက်တဲ့သတင်းတွေကကမ္ဘာပံဆိုတာဘယ်လိုအဖွဲ့အစည်းမျိုးလဲဆိုတာကိုဒီတစ်ပတ်ပြောပြပေးမှာပါကမ္ဘာပံဆိုတာကတဦးတယောက်နိုင်ငံတစ်နိုင်ငံအဖွဲ့အစည်းတစ်ခုကပိုင်ဆိုင်တာမျိုးမဟုတ်ဘဲအဖွဲ့ဝင်နိုင်ငံပေါင်း189နိုင်ငံနဲ့ဖွဲ့စည်းထားတဲ့နိုင်ငံတကာအဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ်ဒါကြောင့်ကမ္ဘာပံနဲ့သက်ဆိုင်သူတွေဟာအခွင့်အဝင်နိုင်ငံတွေပါပဲ။ကမ္ဘာပေါ်ကအဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ဘာသာရေးဆိုင်ရာအကူအညီထောက်ပံ့တွေ၊စီမံခန့်ခွဲမှုတွေ၊နိုင်ငံရဲ့စီးပွားရေးဆိုင်ရာအဖွံ့ဖြိုးတိုးတက်မှုတွေအတွက်အဓိကအကူအညီဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းပါ။ World Bank ကမ္ဘာပံလို့ဖြစ်လာစေမယ့်နိုင်ငံတကာပြန်လည်တည်ဆောက်ရေးနဲ့အဖွံ့ဖြိုးရေးအဖွဲ့အစည်းကို1944ခုနှစ်မှာစတင်ဖွဲ့စည်းထူထောင်ခဲ့တာပါ။အဲ့ဒီလိုဖွဲ့စည်းပြီးမကြာမီမှာပဲ World Bankကမ္ဘာပံလို့ခေါ်ဝေါ်ခဲ့ကြပါတယ်။အဓိကအားဖြင့်တော့ဒုတိယကမ္ဘာစစ်အတွင်းပျက်စီးထိခိုက်ဆုံးရှုံးမှုတွေရှိခဲ့တဲ့နိုင်ငံတွေကိုချင်းငွေထုတ်ပေးပြီးအကူအညီတွေပေးနိုင်ဖို့ရည်ရွယ်ထူထောင်ခဲ့ကြတာလည်းဖြစ်ပါတယ်။အဲဒီနောက်ကမ္ဘာပံရဲ့သတ်မှတ်ချက်တွေနဲ့ကိုက်ညီတဲ့နိုင်ငံတွေကိုအနည်းဆုံးအတိုးနှုတ်နဲ့ငွေချေးတာတွေတချို့ကတော့အတိုးမဲ့ချင်းငွေပေးတာတွေစသဖြင့်ငွေချေးနဲ့နည်းပညာဆိုင်ရာပံ့ပိုးကူညီမှုတွေကိုပြုလုပ်ကြပါတယ်။ချင်းငွေနဲ့အထောက်ပံ့တွေပေးရတဲ့အဓိကရည်ရွယ်ချက်ကတော့ဖွံ့ဖြိုးဆဲနိုင်ငံတွေနဲ့ဆင်းရဲတဲ့နိုင်ငံတွေနိုင်ငံအလိုက်စီးပွားရေးဖွံ့ဖြိုးလာစေဖို့ဆင်းရဲမွဲတင်မှုပပျောက်စေဖို့နဲ့ပညာရေး၊ကျန်းမာရေးဆောင်ရှောက်မှုပြည်သူလူထုဆိုင်ရာစီမံခန့်ခွဲမှုအခြေခံအဆောက်အအုံတည်ဆောက်မှုနဲ့ပုဂ္ဂလိကလုပ်ငန်းဖွံ့ဖြိုးမှုတွေမှာအသုံးပြုနိုင်ကြဖို့ပဲဖြစ်ပါတယ်လုံးလုံးစေကမ္ဘာပံမှာအဖွဲ့ဝင်နိုင်ငံပေါင်း189နိုင်ငံရှိပြီးအဖွဲ့ဝင်နိုင်ငံဖြစ်ဖို့အတွက်အရင်ဆုံးတော့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ရဲ့အဖွဲ့ဝင်ဖြစ်ရမှာပါမြန်မာနိုင်ငံဟာ1952ခုနှစ်ဇန်နဝါရီလ3ရက်နေ့မှာကမ္ဘာပံရဲ့အဖွဲ့ဝင်နိုင်ငံဖြစ်ခဲ့ပါတယ်
ကမ္ဘာပံကိုအဖွဲ့ဝင်နိုင်ငံတွေကကိုစားပြုတဲ့အဖွဲ့ဝင်ဆက်တူပါဝင်တဲ့အုပ်ချုပ်မှုအဖွဲ့ကတာဝန်ယူရပြီးအဖွဲ့ကြီးရဲ့မူဝါဒသတ်မှတ်တာတွေ၊ချင်းငွေတွေ၊ထောက်ပံ့မှုတွေ၊ယာထားငွေတွေအတွေ့စီစစ်အတည်ပြုတာတွေကိုဆောင်ရွက်ကြပါတယ်။ကမ္ဘာပံရဲ့ဥက္ကဋ္ဌတာဝန်ယူထားသူနဲ့သက်ဆိုင်ရာညွှန်ကြားရေးမှုတွေကတော့နေ့စဉ်လုပ်ငန်းလည်ပတ်မှုတွေအတွေ့တာဝန်ယူကြရတာပါ။ကမ္ဘာပံရုံးချုပ်ကအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့မှာရှိပါတယ်။အဖွဲ့ဝင်နိုင်ငံတွေတဲကနိုင်ငံ190ကျော်ကဝန်ထမ်းတွေဟာကမ္ဘာဒေသအနှံ့ကရုံးခွဲပေါင်း130မှာကြာဝင်ထမ်းဆောင်နေကြပါတယ်။ကမ္ဘာပံရဲ့ရမုံငွေကတော့ချမ်းသာကြွယ်ဝတဲ့နိုင်ငံတွေကထည့်ဝင်တဲ့ငွေကြေးအပြင်ချင်းငွေတွေငွေရိုက်စာချုပ်တွေကရရှိတဲ့အကျိုးအမြတ်ငွေတွေပဲဖြစ်ပါတယ်။အခုလုံးလုံးစေကမ္ဘာပံအနေနဲ့အဓိကရည်ရွယ်ချက်ကြီးတစ်ခုကိုအကောင့်ထဲပေါ်ချမှတ်လုပ်ဆောင်နေပါတယ်။လာမယ့်2030ခုနှစ်မှာနေ့စဉ်$2အောက်ဝင်ငွေနဲ့ရပ်တည်နေရတဲ့အလွန်ဆင်းရဲတဲ့နိုင်ငံတွေကသူတွေအလုံးကမ္ဘာအတက်မှာ300ခိုင်နှုန်းအထိကျဆင်းသွားဖို့နဲ့ကမ္ဘာလုံးဆိုင်ရာကြွယ်ဝမှုဖြစ်လာဖို့အတွက်နိုင်ငံတိုင်းရဲ့ဝင်ငွေဟာအောက်ခြေအနည်းဆုံးအဆင့်400ခိုင်နှုန်းအထိတိုးလာဖို့ပဲဖြစ်ပါတယ်ရှင
် VOA ရဲ့ထုတ်လွှင့်ချက်တွေနောက်ဗတ်စင်ကဏ္ဍတွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်ဝေဖန်အကြံပေးလို့ရတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာက bamis.voanews.com ကိုစာရေးသားဆက်သွင်းနိုင်ကြပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကတလှည့်ပြောပြပေးပါမယ်ရှင်
စစ်တပ်အာဏာသိမ်းတာ6လပြည့်တဲ့ဩဂုတ်လ10ရက်နေ့မှာလက်ရှိစစ်အုပ်ချုပ်ရေးကောင်စီကိုအိမ်ဆောင်အစိုးရဖြစ်တဲ့ပြင်ဆင်ဖွဲ့စည်းကြောင်းနဲ့စစ်ကောင်စီဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကဝန်ကြီးချုပ်တာဝန်ကိုယူသွားဖြစ်ကြောင်းစစ်ကောင်စီကကြေညာပါတယ်စစ်ကောင်စီဒုဥက္ကဋ္ဌဒုဝန်ကြီးချုပ်ဖြစ်တဲ့အတီးတီတာဝန်တွေပြောင်းလဲယူသွားကြမှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပေမဲ့မူလရှိထားတဲ့စစ်အုပ်ချုပ်ရေးကောင်စီရဲ့တာဝန်ပိုင်းနဲ့ဖွဲ့စည်းပုံဆိုင်ရာပြောင်းလဲရှိမရှိဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးစစ်တပ်ကအာဏာသိမ်းတာ6လပြည့်ဖြစ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တိုင်းပြည်ကိုပြောတဲ့မင်းကုန်းမှာတော့ပါတီစုံထွေထွေရွေးကောက်ပွဲတင်ပနိုင်ဖို့အတွက်နှစ်နှစ်ထိအချိန်ယူရနိုင်တယ်လို့ပြောပါတယ်ဒါအပြင်သူ့ရဲ့စစ်အုပ်ချုပ်ရေးအဖွဲ့အနေနဲ့ဒေသရင်းအာဆီယံအဖွဲ့ကြီးနဲ့လက်တွဲလှုပ်ဆောင်ဖို့အသင့်ရှိတယ်လို့လည်းပြောပါတယ်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးပဋိပက္ခတွေကိုဈာဝင်ဖြည့်ရှင်းပေးရေးဆောင်ရွက်မဲ့အာဆီယံအထူးကိုယ်စားလှယ်တူခန့်အရေးကိုလာနဲ့ချီးပြီးညှိနှိုင်းနေပေမဲ့တညတညထဲဆုံးဖြတ်ချက်မချနိုင်ပဲဖြစ်နေရကနေဒီကနေ့တနင်္လာနေ့အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာတော့အပြီးသက်ရွေးချယ်ဖို့ရှိတယ်လို့တန်တမန်တွေရဲ့ပြောကြားချက်ကိုကိုးကားပြီး Reuters သတင်းမှာဖော်ပြပါတယ်တနင်္လာနေ့အစည်းအဝေးမှာပဲမြန်မာနိုင်ငံကိုပြည့်ရမယ့် COVID ကာယရောဂါဆိုင်ရာအပအဝင်အကူအညီတွေနဲ့ပတ်သက်ပြီးကြေညာဖို့ရှိတယ်လို့လည်းတန်တမန်တွေရဲ့ပြောကြားချက်ကိုဖော်ပြထားပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ6လရှိလာပြီဖြစ်ပြီးစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်တာဖမ်းဆီးတာတွေရှိနေတဲ့ကြားကပဲစစ်အာဏာရှင်ဆန့်ကျင်ဆန္ဒပြမှုတွေကတော့ဂုတိဆက်ပြီးရှိနေစေပ
ါနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်ကအချင်းချုပ်တင်ပြပေးခဲ့တာဖြစ်ပါတယ်ဒီမနေ့ခင်းအတွက်စီစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်ရှင်အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Kevin Fowler တို့ဖြစ်ပါတယ်ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မယ်VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်းရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885တို့ကနေဖမ်းယူနိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကပ်ပြေးယောဂဘေးအန္တရာယ်ကနေကင်းဝေးပြီးကိုယ်ရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုအပိနာဆင်ကြတဲ့အတွက် VOA ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကီထိုက်ပThis program has come